Welcome to the Voice of America in Burmese.
ဒီမနက်ငယ်လူငယ်နော်လုံးဘေးရန်တွေပုံကခင်ပါစီကြောင်းစုမကောင်းတော်ပါလေ UAE အမေရိကန်တိုင်းရဲ့2021ခုနှစ်ဇူလိုင်လ9ရက်ဗိုလ်ဒူးညပဲစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီအစီအစဉ်မူကကျွန်တော်စောစောဒိတ်ပါဒီစီစဉ်နေကိုလိုင်းလိုမီတာ38 32 51နဲ့ဒုတိယနာရီဘက်မှာလိုင်းလမ်းမီတာ190 kHz 905.5 ရုကနေခိုင်းယူနားဆင်နိုင်တယ်လို့VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတရရနားဆင်နိုင်ပါတယ်။ဒီကနေ့ဟာ7 July 59နှစ်ပြည့်နေ့ဖြစ်ပြီးဆန္ဒရှင်စန့်ကျင်ရေးဆန္ဒပြသူတွေဒီနေ့ကိုအထိတ်မှတ်ပြုပြီးတော့ဆန္ဒပြခဲ့ကြပါတယ်
။ဆန္ဒကျွန်တော်အထိတ်မှတ်နေတယ်ပေါ့နော်။ကျွန်တော်ဒီရန်ကုန်တက်တာဆန္ဒများနဲ့ပြင်ကျွန်တော်ပြည်သူလူထုနဲ့ပေါ့နော်ပူးပေါင်းပြီးတော့ဖြစ်အစိုးရကိုကျွန်တော်အားဖြန်တာပေါ့နော်။အားဖြန်ပြီးတော့တောင်းလန်တဲ့အနေနဲ့ကျွန်တော်ဒီနေ့ရန်ကုန်ဆက်ပြီးဆန္ဒပြခဲ့ပါတယ်။
ဒီနေ့ဆန္ဒပြပွဲတင်အပြည့်အစုံနဲ့တူကိုဗစ်တတိယလှိုင်းနဲ့အပြင်းထန်ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာကိုဗစ်ကြောင့်သေဆုံးတဲ့အခြေအနေ၊ကူးစက်မှု၊အောက်ဆီဂျင်အိုးရနိုင်ခြင်းအခြေအနေစတာတွေကိုပြည့်စုံပြရမယ်အပြင်မြန်မာနိုင်ငံနဲ့နေဆက်ထိုင်းနိုင်ငံတက်ချမ်းကအခြေအနေကိုလည်းတွက်ပြပါမယ်။အဒီနောက်ဆီယနာဒေမီနောက်ပိုင်းဆေးဝန်ထမ်းတွေကိုပြစ်မှတ်ထားတိုက်ခိုက်တာကြောင့်ဆေးကုတာတို့မှာလျှို့ဝှက်လုပ်နေရတဲ့ဆေးလောကသားတွေရင်ဆိုင်နေရတာကိုလည်းနားဆင်ရပါမယ်။တရင်ပတ်စင်ကဏ္ဍတွေဖြစ်လူလူနဲ့ကျမ်းမာရေးမြန်မာအရေးသုံးသပ်ချက်တွေကိုထုတ်လွှင့်မှုရှိပါတယ်။ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုနားလောင်နဲ့ကိုဝင်းမင်းတို့ပြောပြပါမယ
်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြပြည်သူတွေကိုအကြမ်းဖက်အင်အားသုံးနှိမ့်နေတဲ့ကြားကစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေနေ့စဉ်မပြတ်အနည်းမျိုးစုံနဲ့ပေါ်ပေါက်နေပါတယ်7 July လို့သိကြတဲ့ရန်ကုန်တက္ကသိုလ်ထက်ကကျောင်းသားတက်မကအဆောက်အုံကိုဖောက်ခွဲဖြိုချဖျက်ဆီးပစ်ခဲ့တဲ့59နှစ်ပြည့်ဒီကနေ့မှာရန်ကုန်ပါဆိုရမှာမြို့နယ်ဆောင်တပိတ်စစ်ကြောင်းတွေတက်တပြက်ဆန္ဒပြခဲ့ကြပါတယ်ပမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဘကတာကဦးဆောင်ကျင်းပတဲ့ဒီကနေ့ဆန္ဒပြပွဲမှာတော့စိတ်တက်ကင်ဆွဲတိုက်ပွဲဝင်ကြစစ်အာဏာရှင်ကိုရရနီးနဲ့အမြင့်ပြတ်ချေမုန်းကြဆိုတဲ့ဆောင်ပုံနဲ့ကျွေးကျော်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်7 July ကျောင်းသားအရေးတော်ပုံဟာ1962ခုနှစ်စစ်အာဏာသိမ်းဗိုလ်ချုပ်ကြီးနေဝင်စစ်အစိုးရကိုပထမဆုံးဆန့်ကျင်ဆန္ဒပြခဲ့တဲ့ကျောင်းသားလှုပ်ရှားမှုလည်းဖြစ်ပါတယ်အဲ့ဒီအရေးတော်ပုံမှာစစ်တပ်ကအကြမ်းဖက်ဖြိုခွင်းခဲ့တာကြောင့်ကျောင်းသားတွေတွေးမြင်ကြခဲ့ရတာပါရန်ကုန်အမေရိကန်တပ်ရုံးကလည်း1962ခုနှစ်ဇူလိုင်9ရက်နေ့ကအသက်ပေးခဲ့ကြသူအလုံးကိုဂုဏ်ပြုကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ပါတယ်။ရန်ကုန်တက္ကသိုလ်ကျောင်းသားတက္ကသိုလ်အဆောက်အုံဟာမြမလွတ်လပ်ရေးအတွက်ပါဝင်တက်ခဲ့တဲ့အချင်းကရအဆောက်အုံဖြစ်ပေမဲ့လွတ်လပ်ရေးရပြီးတဲ့နောက်ပိုင်းလူတချို့ရဲ့အလွယ်တုံစားလုံးမှုကြောင်းပုံကံမှုလှုပ်ဆော်ရနေရဖြစ်လာတဲ့ဆိုပြီးဗိုလ်ချုပ်ကြီးနေဝင်အစိုးရကကျောင်းသားဆန္ဒပြမှုကိုဖြိုခွဲအပြီးနောက်တစ်နေ့ဇူလိုင်10ရက်နေ့မနက်ပိုင်းမှာအကြောင်းပြဖြိုချဖျက်ဆီးခဲ့တာဖြစ်ပါတယ်။အရှေ့တောင်အာရှနိုင်ငံများအပြင်အာဆီယံရဲ့မြန်မာအရေးနဲ့ပတ်သက်တဲ့ပုံသဘောတူညီချက်900ကိုမြန်မြန်ဆက်ဆံအကောင့်ထဲဖွင့်နိုင်အောင်ကြိုးပမ်းနေပါတယ်လို့စင်ကာပူနိုင်ငံခြားရေးဝန်ကြီး Vivian Balakrishnan ကပြောပါတယ်။စစ်အာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံတွင်အကြမ်းဖက်မှုအခြေအနေတွေအဆုံးသတ်နိုင်ရေးပုံမှုဆိုးဝါးလာနေတဲ့လူသားချင်းစာနာမှုအကူအညီလိုအပ်ချက်အချက်အတဲတွေလျော့ကျလာစေရင်းနဲ့အခြေအနေတွေပုံမှန်ဖြစ်ပြီးတော့ရေရှည်တည်ငြိမ်အေးချမ်းမှုရှိလာစေဖို့အတွက်တက်ဆိုင်ရအဖွဲ့အစည်းတွေကြားတွေ့ဆုံဆွေးနွေးနိုင်အောင်အာဆီယံအဖွဲ့ကကြားဝင်ကူညီဆောင်ရွက်နိုင်ဖို့အချက်၅ချက်ပါပုံရက်တီချက်တရချမှတ်ပြီးတော့ကြိုးပမ်းနေတာပါဒါပေမဲ့လည်းလက်တွေ့ဆောင်ရွက်မှုတွေနှောင့်နှေးနေတယ်ဆိုတော့လည်းလက်ခံအတိအမှတ်ပြုတဲ့အကြောင်းမြမအရေးနဲ့ပတ်သက်ပြီးတော့စင်ကာပူလွှတ်တော်ကမေးမြန်းတဲ့မေးခွန်းတွေကိုဝန်ကြီးဘာလာခရီရှန်နန်ကစာနဲ့ဖြေကြားခဲ့တာပါမြန်မာအရေးအာဆီယံဘုံသဘောတူညီချက်9ရပ်ကိုနိုင်ငံအတော်များများကထောက်ခံပြောဆိုထားပေမဲ့အာဆီယံနိုင်ငံတွေကြားသဘောထားကွဲလွဲနေတဲ့အကြောင်းတန်တမန်တရင်ရက်ွက်တွေကိုကိုးကားပြီးတော့ထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာမှာရေးသားထားပါတယ်အာဆီယံနိုင်ငံကြားသဘောထားကွဲလွဲမှုတွေကအချိန်ဆွဲချင်တဲ့မြန်မာစီအုပ်ချုပ်ရေးကောင်စီကိုတစ်ဖက်တစ်လမ်းကကူညီရရသလိုမြန်မာအရေးတက်တက်ကြွကြွပို့ပြီးတော့ပါဝင်ချင်တဲ့အာဆီယံနိုင်ငံတွေကိုစိတ်ပြက်လက်ပြက်ဖြစ်စေတယ်လို့လည်းသတင်းမှာရေးသားထားပါတယ်အာဆီယံဥက္ကဋ္ဌရဲ့မြန်မာနိုင်ငံဆိုင်ရာအထူးသံတမန်တယောက်ခန့်အရေးအပါဝင်အချက်၅ချက်ပါပုံသဘောတူညီချက်ကိုပြီးခဲ့တဲ့ဧပြီလကမြန်မာအရေးအာဆီယံအထူးအစည်းအဝေးမှာအာဆီယံနိုင်ငံတွေကြားသဘောတူဖြစ်ကြတာဖြစ်ပြီးတော့ကုလသမဂ္ဂနဲ့အနောက်နိုင်ငံကြီးတွေအပါဝင်နိုင်ငံအများအပြားကလည်းဒါကိုထောက်ခံကြောင်းပြောဆိုထားပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြန့်တွေ့နေရတဲ့မြန်မာနဲ့နယ်စပ်တရုတ်နိုင်ငံရွှေလီမြို့မှာလည်းဒီရက်ပိုင်းကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်မြန်မာနိုင်ငံနဲ့နယ်စပ်အဝင်ထွက်အလုံးစုံရေးတွေတင်းကျပ်ထားပြီးတော့လူဦးရေ2သိန်းကျော်ရှိတဲ့ရွှေလီမြို့ခံတွေကိုလည်းအသွားလာကန့်သတ်ထားပါတယ်။ဒီကနေ့ရွှေလီမှာပိုကူးစက်ခံထားသူ15ယောက်ထက်က10ယောက်ဟာမြန်မာနိုင်ငံကနေဝင်ရောက်လာသူတွေဖြစ်ပြီးကလင်းငယ်နှစ်ယောက်ပါတယ်လို့ရွှေလီကျမကြီးအာနာပိုင်တွေကပြောပါတယ်။ တက်ခွဲစစ်ဆေးမှုခုနှစ်ခုထဲမှာတော့အိန္ဒိယမှာစတွေ့တဲ့ဒေါက်တာကူဆက်များမျိုးပိစာပြောင်းပုံးနဲ့အတော့ကိုဆင်နွှာတွေ့ရတယ်လို့လဲတာဝန်ရှိသူတွေကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလတရက်အာနာသိမ်းပြီးတော့အကြမ်းဖက်မှုတွေနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်နေစာဒေတာတွေကိုထွက်ပြေးတင်ဆောင်လာသူတွေပိုများလာပြီးရောဂါကူးစက်မှုတွေတိုးလာ ကျွန်တော်တို့ရဲ့ဒီကနေ့စာသင်ကျောင်းအားလုံးပေးထားဖို့တာဝန်ရှိသူတွေကပြောဆိုထားပါတယ်။မြို့ရဲမှာနေထိုင်တဲ့လူနှစ်သိန်းကျော်ကိုပြီးခဲ့တဲ့တနင်္လာနေ့ကနောက်ဆုံးပိုဆစ်ဆီးခဲ့တာပါ။အခုလိုကူးစက်မှုတွေပြန်တွေ့လာနေရတဲ့အတွက်ဆေးရုံတွေဆေးဆိုင်တွေနဲ့ကုန်စုံဆိုင်တွေကလွဲလို့ရွှေလီမျိုးရင်းစီးပွားရေးလုပ်ငန်းတွေနဲ့စာသင်ကျောင်းအားလုံးပေးထားဖို့တာဝန်ရှိသူတွေကအမိန့် set me, may be that young porridge on the job, young Pogu Samuna inside near and at Domina Shibare. Gagwa say Toby do Tantia Chelsea Joshi, American Malay, Delta Pogu Samuri Twin Yaraba.
Right now, as I speak to you, millions of Americans are still unvaccinated and unprotected.
Indonesia, Thailand, Myanmar, Bawin, Taung Asia, Nangarimale, Boku Samuri, Tishin, Tutela, Nivare, Indonesia, Ma, Oxygen, Yalu, Luna, Relate, Song, Yalaba, Boku Samu, Nitanida, Shay, Levining, and Tamale, Iran, Nangama, Delta, Boku Set, Tiananida, the Jobian, Boku Salan, and Nelule, Suya, Latro, Three, Beitabare, Iran, Nangatawa, Siwai, Lunga, and Yasugo, Beitabiro, Kayitola, Mugova, Ganta, Taraba.American John Hopkins Tekdo, Kobe Tuzana Tana Sitaya, Kabatama Pogu to Tia Shisa Lidan Jone, Tesong Dugaro, Lidan Wajin Shibare.
You American then, Yabet Nimabada, Chisiniku, Nawai Gonaigani, Senaiti. Hydrometer, don't set it, kilohats, go don't shitonya. Hydrometer, don't send it, kilohats, go don't condonya. Hydrometer, not set it.Kilohertz, Nashishin Arobi, Senator Rima, Highland Mida Diago, Kilohertz, Tinga Kungan, if you're told him being Irish.
Porule, Yabai, few Americans, and yet, Tinea, Nagaragas, the Indrigo, said Jopiani Bale. Afghanistan, Nangama, American Tetri, Jayoniji, Talibandri, Nangam Yabai Matian, Chisu Laramo, and now Tidaga, the two Nangandria, Council with Yogi, Pilajabavi.Nanga Shimya Pai, Bada Kashan, Pinaga, Kia, Yazugo, Taliban with Tingepi, Yapai, Bokin and Muroga, Russian and Turkey, Consuming Yundi, Pekerepo, Afghan Yuda Lunjoy, Jambi Pogo, Hamtula, Muhipka, Chitate, the Poba, Velu Kulu, Jobale,
Nudi, the Swissery, Tabi Habara, Mongadi, Hivadun Sarakarko,
Trunang and Sipu Yaraga, the Pawaba, Tanuru, Tinang and Rene to Pombi, Lupinivare, Tajikistan in air.But I guess I'm a chicken out with Sipu Nibare. We don't touch it, Kistan and Nezanu. Shark and Bandama chicken out with Sipu Nibare. Tajong, through Lunjong Yi to the two by the Luya Maga, Shinibare Lu, Jodorava. Tajikistan Bagale, Afghan and Nezadi Dadashama, a gent of Waya, Natongu, Tamra Mine, Yati Tarelu, Tajit Suyaga, the Nit Nila Niga, Jinaje, Totabare. Sarota, Chizom Yupite, Bogdin and Yudo, Maza E. Sharifka.Russian and Turkey Council with Yongi, Pelagapi, Tajikistan, Iran, Uzbekistan, India, and Pakistan Council with Yongi in LA, through Long and Ago, Shocha, Talai below, Titagan Yashiriga, so bad. Australia Nangan in a Tione Sasani, Demalayama, Siwa Yete, Nangan, Chugu, Diga, Sound Tain, Tomelo, Australia, Bandai, Wujiga, Tine, Jolibare, American Samurai, Indo Pacific, Sayan Yashiji, Katkamega.Australia and the UJC Sassany Dima Nangay to Hogging Toby, Australia Panay Wendy George Frighten Baga Kulu Satyolai Dava. Australia Wendy Johan Gabriel Rat Tababati Lode,
American ချေဆိုင် Asia Society အဖွဲ့ online forum ဆွေးနွေးပွဲမှာအခုလိုပြောခဲ့ရမှာဗန်ဒိုင်းဝင်ကြီး Friedenberg ကတချို့တရုတ်ယင်းနီမြုပ်နှံမှုတွေကိုနိုင်ငံမဟာဗျူဟာအကျိုးအတွက်ပိတ်ပင်ထားခဲ့တယ်လို့ဆိုပါတယ်တရုတ်နဲ့အငင်းပွားမှုတွေကြောင့် Australia ကတင်သွင်းတဲ့ကြောင်မီးသွေးဝိုင်းအမေသာမူရောစဘာသစ်သားနဲ့ကြောက်ပစုံတွေပါဝင်ကုန်သွယ်မှုမှာဒေါ်လာဘီလီယံ10ခန်းတွေနဲ့ရှိထိခိုက်သွားရပေမဲ့တရုတ်ဟာအလွန်ရေးပါတဲ့စီးပွားရေးမိဖက်အဖြစ်ဆက်ရှိနေမယ်လို့တော့ဝန်ကြီး Friedenberg ကဆက်ပြောပါတယ် American သမ္မတရဲ့အာရှပစိဖိတ်ဆိုင်ရာအဓိကကျွမ်းကျင်သူရရှိကြီး Campbell ကတရုတ်သမ္မတရဲ့ပြီးခဲ့တဲ့ပတ်ပါတီနှစ်တရာပြည့်အမျိုးသားရေးဝါဒမိန့်ခွန်းကြောင့်အခုလိုဩစတြေးလျပေါ်ကန့်သက်တင်မာမှုတွေဖြစ်လာမယ်လို့ Hawking ထုတ်ခဲ့တာလို့ဆိုပါတယ်American နိုင်ငံ Florida ပြည်နယ်ကလူသေချေမှုတိုးလာနေတဲ့လူနေကွန်ဒိုအဆောက်အဦကြီးပြိုကျမှုမှာရှာဖွေကယ်ဆယ်ရေးတွေဆက်လုပ်နေပေမဲ့ယာတိဥထုဆိုးလာမှုအောက်မှာဒီနေ့ခေတ္တနားနိုင်ရှည်ရှိနေပါတယ်။နှစ်ပတ်နေပါကြာလာပြီဖြစ်တဲ့အခုကယ်ဆယ်ရှာဖွေမှုတွေမနေ့ကလည်းသေဆုံးသူလောင်း၈လောင်းတွေ့ခဲ့ပြီးသေဆုံးသူစုစုပေါင်း36ဦးကိုရောက်လာခဲ့ချိန်မှာလက်စည်းတွေလက်ကျနဲ့ Elsa Hurricane မုန်တိုင်းတွေဖြင့်တကြားနှစ်နာရီခန့်အလုံးနားခဲ့ရပါတယ်။ဒီမုန်တိုင်းကဖလော်ရီဒါပြည်နယ်ထဲဝင်ရောက်ခဲ့ပေမဲ့မိုင်အမီမြို့ကြီးမြောက်ပိုင်းရှိဆပ်စိုက်မြို့ကအခုဆောင်ပြိုကျတဲ့နေရာကနေအဝေးဘက်ကိုတော့လွတ်ဆင်သွားခဲ့ပါတယ်။စွန်လ24ရက်နေ့ဖြစ်ခဲ့တဲ့အခုပြိုကျမှုကနေအသက်ရှင်သူတွေဆက်တွေ့နိုင်ရေးဆက်ကြိုပမ်းနေမှုတွေပျောက်ဆုံးနေသေးသူကလည်း109ဦးရှိနေသေးတယ်လို့မိုင်အမီဒေးမြို့တော်ဝန်ဂျန်နီလာလီဗိုင်းကဘာကမနေ့ညကဆိုပါတယ်။ကယ်ဆယ်ရေးသမားတွေအနေနဲ့12ထက်မြင့်အဆောက်အဦပြိုကျပုံတွေကတလွာပြီးတလွာတူးထုပ်ရှာဖွေနေရမှာနောက်ဆုံးကျန်နေတဲ့လူတွေအပြင်ပြိုကျတဲ့အကြောင်းရင်းအထောက်အထားတွေကိုလည်းတပါးလေးလေးလာရှာဖွေနေပါတယ်။မိုင်အမီတဲ့မီးတပ်နဲ့ကစားရာရှိချုပ်အလန်ကောမင်းစကီကလည်းအပြည့်စည်တန်ချိန်112မက်ထရစ်တန်အထိကိုဒီပြိုကျတဲ့နေရာကနေဖျက်ရှားပစ်ပြီးပြီလို့မနေ့ကဆိုပါတယ်ခင်။တိဘက်ခေါင်းဆောင်ဒလိုင်လာမရဲ့86နှစ်မြောက်မွေးနေ့ကျင်းပခဲ့ရမှာထောက်ခံသူတွေနဲ့လက်ခံနေထိုင်ခွင့်ပေးလာတဲ့အိန္ဒိယကိုအထူးကျေးဇူးတင်ကြောင်းပြောခဲ့ပါတယ်။1958ခုနှစ်ကတည်းကသူ့နေရာကနေအိန္ဒိယကိုထွက်ပြေးခိုလုံလာခဲ့ရတဲ့တိဘက်ဘာသာရေးကောင်ဆောင်ဖွန်တော်ကြီးဒလိုင်လာမကသူ့ကိုတကယ်မေတ္တာထားယုံကြည်လေးစားတဲ့မိတ်ဆွေတွေအားလုံးကိုအထူးလှပ်လိုက်လဲလဲကျေးဇူးတင်ပါတယ်လို့မနေ့ကမူရီပွဲဗီဒီယိုကနေတစ်ဆင့်ပြောခဲ့ပါတယ်။ဒါအပြင်အိန္ဒိယနိုင်ငံရဲ့ဘာသာရေးလွတ်လပ်မှုကိုအပြည့်အဝခံစားခဲ့ရပြီးဘာသာရေးမဆက်တဲ့နိုင်ငံရေးကိုလည်းအထူးလေးစားမိတယ်လို့ဆိုကသူ့ရဲ့လူသားကောင်းကျိုးလုပ်ငန်းတွေကိုဆက်လုပ်သွားဖို့ထပ်မံကတိပြုခဲ့ပြီးသူ့ကိုထောက်ခံသူတွေလည်းမေတ္တာတရားရှိထားကြဖို့ဒလိုင်လာမကမှာကြခဲ့ပါတယ်။တကယ်တော့တိဘက်ဒေသမှာတရုတ်ဆိုးရွားအချုပ်မှုကိုဆက်ကျင်ဆန္ဒပြခဲ့တာတွေနှိမ်နှင်းခံခဲ့ရပြီးဖုန်တော်ကြီးဒလိုင်လာမအနေနဲ့အိန္ဒိယကတောင်တပင်းမြို့လေးဂျမ်ဆလာမာဌာနချုပ်ဖွင့်အခြေစိုက်လာခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်နရန်ဒရာမိုဒီကလည်းဒလိုင်လာမကျမ်းမာဖို့အတွက်မွေးနေ့ဆုမွန်ကောင်းအင်တာနက် Twitter ကနေတောင်းပေးခဲ့ပြီးဖုန်းနဲ့လည်းစကားပြောခဲ့တယ်လို့ဆိုခဲ့ပါပဲ
။နောက်ဆုံးရသတင်းတွေကိုနားလောက်နဲ့ကိုဝင်းမင်းတို့ပြပြသွားတာပါ။အခုဆက်ပြီးကုလသမဂ္ဂလူခွင့်ရေးကောင်စီဒီကနေ့ဆွေးနွေးပွဲမှာလူခွင့်ရေးမဟာမင်းကြီးပြောသွားတာကိုဆက်ပြောပြပါဦးမယ်။အရှိတော်အခြားနိုင်ငံများဖွဲ့အစည်းအဝေးအနေနဲ့နိုင်ငံတကာတိုင်းဝန်ရဲ့အားပေးထောက်ခံမှုနဲ့အတူမြမအာနာသိန်းစစ်ကောင်စီနဲ့တောင်မကဒီမိုကရေစီနည်းကြရွေးကောက်တင်မြှောက်ခံထားရတဲ့ခေါင်းဆောင်တွေနဲ့ပါနိုင်ငံရေးဆွေးနွေးမှုတွေဆောက်လုပ်ဖို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးကဒီကနေ့တိုက်တွန်းလိုက်ပါတဲ့အာဆီယံအဖွဲ့မှအချက်၅ချက်ပါသဘောတူညီချက်ကို AB လကရထားခဲ့ပြီးမြန်လေမြန်မာစစ်ဘက်ခေါင်းဆောင်တွေအနေနဲ့အဲ့ဒီအတိုင်းလိုက်နာလှုပ်ဆောင်နေတာမျိုးမရှိပါဘူးလို့ဇနီးဘာမျိုးလူခွင့်ရေးကောင်စီမှကျင်းပနေတဲ့မြန်မာအရေးဆွေးနွေးပွဲတွင်လူခွင့်ရေးမဟာမင်းကြီးမီရှယ်ဘက်စလက်ကပြောပြတာပါနိုင်ငံရေးဆွေးနွေးမှုတမျိုးမျိုးစဖြစ်လာဖို့အတွက်အစီအအနေနဲ့အထူးတန်တမန်တူဒါမှမဟုတ်အဖွဲ့တစ်ဖက်ကိုခန့်ထားဖို့ရည်တကြီးလိုအပ်နေပါပြီ။အစီအအနေနဲ့စစ်ဖက်နဲ့တောင်မဟုတ်ဘဲဒီမိုကရေစီခေါင်းဆောင်ပိုင်းနဲ့ရောအရက်ဖက်အဖွဲ့အစည်းတွေနဲ့ပါထိစပ်ပြောဆိုဖို့ကျွန်မတိုက်တွန်းပါတယ်လို့မဟာမင်းကြီးဘက်စလက်ကပြောသွားပါတယ်။မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးဆောင်ဆက်စည်းရေးမှူးတွမ်အန်ဒရူးစ်ကတော့အာနာသိန်းစစ်ကောင်စီအတွက်အဓိကဝင်ငွေရှာပေးနေတဲ့ရေနံနဲ့တဘောဝတောင်းွေလုပ်ငန်းကိုနိုင်ငံကကတန်ခတ်ပိတ်ဆို့ဖို့တောင်းဆိုသွားပါတယ်ခင်ဗျာ။အခုဆက်ပြီးတော့သတင်းပြပိုးချက်တွေကိုနားဆင်ရပါမယ်။အရင်ဆုံးဒီကနေ့ဆန္ဒပြပွဲတွေအချိန်ကြီးအောင်မှာနိုင်ငံတော်ကမြို့တွေမှာတမိုင်းဝင်7 July နေ့အထိမ်းအမှတ်ကြီးတဲ့ဆန္ဒပြပွဲတွေဒီကနေ့လှုပ်ကြပါရဲ1962ခုနှစ်မှာဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့ဆရာနာသိန်းအစိုးရကပထမဆုံးစန့်ကျင်ဆန္ဒပြခဲ့ကြတဲ့ဇူလိုင်လ9ရက်နေ့အရေးတော်ပုံ59နှစ်ပြည့်အထိမ်းအမှတ်အနေနဲ့တရှိအာနာသိန်းထားတဲ့စစ်တပ်ကိုစန့်ကျင်ကန့်ကွက်နေကြတဲ့ကျောင်းသားလူငယ်တွေဦးဆောင်ပြီးကြီးတဲ့ဆန္ဒပြပွဲတွေရန်ကုန်အပါအဝင်မြို့နယ်အတော်များများမှာလုပ်ခဲ့ကြတာပါဒီကြောင်ရန်ကုန်ကလာတဲ့တဲ့ရင်ကိုမဆုမွန်ပြပြပါမယ်
1962年，浦州内围乌桑内西安纳第一苏亚古巴特马宗三井三纳边开家的江南楼下木屋票开墓碑，那年July拉十月，门内白马罗，在买完江南德玛嘎萨乌古，台南买内票差票是黑白的。July拉跨年的江南一月份内，江南德玛嘎萨乌票差木交，德克多江南德亚角第三开家的路，江南破坏事的个，麦当丢他白的。
第六，他买完那批的，三万July，我在国内边提买批。三万July，谁家过干雪比在不要人家？谁拿些生的过家呀？你呢？俺们家亲们家说的最早的你呢？记得三万多块钱啊！你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来，你来
ตรงจริงตรงกับชีแต่สนับยาเขี้ยจ้าวเลยลงจากยี่ติ้งจะทาร์เรจ้ากับเลยยันนี่ไปสนับยาเสียจังกูลุยอันเนี่ยนี่บ้านเนี่ยเอาเมียงลงในเขี้ยจ้าบีเสียแต่ยี่จี้ยี่เลี้ยนี่กูมีชูสนับยาเขี้ยจ้าวเลยจังหวัดดีเซนจังหวัดมุกเชียงใหม่เนี่ยนะจังหวัดที่ยังคงตั้งแต่ชีจังหวัดเนี่ยเป็นจังหวัดที่ดูดูเนี่ยวะนะผู้ว่ามีจังหวัดที่เสียสุราวจังหวัด
ก็เนี่ยคนละเช้าเสร็จมีจานในสุดเลยที่สาวๆจันรู้แต่นาทีใกล้สองปีแล้วมาจันรู้ลูลูเรียนมาแล้วตุ้ยที่มาสุนิจามีชีวุโรปีเอ7วันจุลัยมีนายลูกคนช่องนี้มีจานในสุดสาวๆดูชีเจเคเดียวเดียวสิจันรู้ไปปัสไฟปงกันอยู่ในจันรู้ที่นี่มาช่วงเนี้ยท้องกันนั่งแค่วันเนาะเราในจันรู้ที่นี่ชาวบ้านมันก็ไปสิจังชีเจเคไปเลยตรงนี้เขาเดี๋ยวเวลาเลยที่นี่มันเนี่ยสบายงาเซเว่นจุลัยที่มาสุนิจามีเสียสาวๆดูชีเจเคเดียวเดียวสิจันรู้ไปปัสไ တွေလုပ်ခဲ့တယ်လို့ဒဝဲတပ်ပေါင်းစုတပိတ်စစ်ကြောင်းမှာပါဝင်သူတဦးကပြောပြပါတယ
်လက်ဆက်လာပြီပါမနဲ့ sorry ပဲဟိုအလန်တဝဲအတွက်တူပြီးတော့7 July အောက်မေခန္ဓာကိုကျွန်တော်တို့ ticket တွေကြည့်တာတွေလုပ်ခဲ့တယ်မှာ
July လကနေစလို့ဒဝဲမြို့ရဲ့ဝင်ပေါက်၄နေရာလုံးကိုလုံခြုံရေးတင်းကျပ်စွာပိတ်ဆို့ထားပြီးစစ်ဆေးမှုတွေကိုတင်းတင်းကျပ်ကျပ်လုပ်နေတယ်လို့ဒဝဲမြို့ကန်တဦးကပြောပြပါတယ်7 July အထိမ်းအမှတ်အဖြစ်နဲ့မန္တလေးမုံရွာကလေးမြင်းကြံမော်လမြိုင်ပြည်နမောက်မြိုင်လက်ပတောင်ကယားမိုးကောင်းနေပြည်တော်တို့မှလည်းတပိတ်ပေါင်းစုံလုပ်ခဲ့ပါတယ်ပသိမ်မြို့မှလည်းလူငယ်တွေရဲ့အာရုံဥတပိတ်လုပ်ပြီးဆရာနာရှင်ကိုစန့်ကျင်တော်လှန်နေကြပါတယ်တစ်ချိန်တည်းမှာပဲရန်ကုန်မှာအခြေစိုက်တဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းဒီကနေ့ကြာရောက်တဲ့7 July နေ့အထိမ်းအမှတ်အဖြစ်နဲ့မြန်မာပြည်သူလူထုဟာလွတ်လပ်မှုဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်ကာလရှည်ကြာခရီးကကြိုးပမ်းလာနေခဲ့ကြရတယ်။1962ခုနှစ်ဇန်နဝါရီလ9ရက်တုန်းကအသက်ပေးခဲ့ကြရသူအားလုံးကိုမိမိတို့အနေနဲ့ဂုဏ်ပြုအပ်ပါကြောင်းနောက်ဖေဖော်ဝါရီလ10ရက်နေ့ကနေစလို့ဒီမိုကရေစီပြန်လည်ရရှိရေးနဲ့လူသားတို့ရဲ့အခြေခံကြဆုံးအခွင့်အရေးတွေကိုလွတ်လပ်စွာပြန်လည်ကျင့်သုံးနိုင်ဖို့စ조사အထုတ်ရည်နဲ့အသက်ပေးခဲ့ကြရတဲ့ရာပေါင်းများစွာသောသူတွေကိုဂုဏ်ပြုအပ်ပါသည်ဆိုပြီးကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်
။ဒီကနေ့ဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့တရင်မဆုမွန်ပြပြတော်တာပါ။အခုတော့နိုင်ငံတွင်ကိုဗစ်တတိယလှိုင်းဘယ်လောက်ရပ်ခန့်နေပြီလဲဆိုတဲ့တရင်ပြပူချက်တွေထုတ်လွှင့်ပါမယ်။အရင်ဆုံးစကိုင်းနဲ့ချင်းဒေသတွေအခြေအနေကိုပြောပြပါမယ်။ကိုဗစ် -19 တတိယလှိုင်းကရောဂါကြောင့်စကိုင်းတိုင်းကလေးမျိုးနယ်နဲ့ချင်းပြည်နယ်တွင်ကမျိုးနယ်တချို့မှာသေဆုံးသူများလာတယ်လို့ကိုဗစ်ကာကွယ်ရေးကူညီလှုပ်ဆောင်ပေးနေတဲ့ Bright ဖွဲ့ဝင်တွေကပြောပါတယ်။ဒါအပြင်ဇန်နဝါရီလကနေဇူလိုင်လ6ရက်နေ့ထိခရီးရန်အမှုတော်ဆောင်အယောက်60ကျွယ်လွန်ခဲ့တယ်လို့နိုင်ငံတကာချင်းခရီးရန်အမှုတော်ဆောင်များမိသားဟာရအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ဒီကြောင့် VOA တင်တော့နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်
ကိုဗစ်ကရောဂါကူးစက်မှုအဆိုးဆုံးဒေသတစ်ခုဖြစ်နေတဲ့စကိုင်းတိုင်းထက်ကကလေးမြို့မှာဒေဆုံးသူအရေအတွက်မြင့်တက်နေတယ်လို့ကိုဗစ်လူနာတွေကိုပရဟိတကူညီနေသူတူကပြောပါတယ်ကျွန်တော်တို့ဒီဇူလိုင်အခု 6
ရက်ပြည့်လို့တည်ထုတ်ပြရတယ်ဗျ။တရားများအဖြစ်တော့တရားတရားကိုတော့နှစ်ဆယ်နဲ့သုံးဆယ်ဝန်းကျင်ကျန်များပြည့်လို့တည်ထုတ်ပြရတယ်ဗျ။တံတရားလူနာအပါဝင်ကိုအုံမာကိုစောင့်ချက်ကူတာပြီးတော့ပြေဆုံးသွားတဲ့ဒီအပါဝင်တော့ဥပဒေတင်ရတဲ့ဟာတော့ဒီအားနိုင်တယ်လို့ကျွန်တော်တို့ယူဆကြ။သုံးလေးကတော့ဖြစ်နိုင်တယ်ဗျ။ကလေးမျိုးမှာယောဂဆစ်ဆေးကူးစားမှုတွေလောက်ဆောင်နေတာအားနည်းနေသလိုကိုန
ကျမကြီးဝန်ကြီးဌာနရဲ့နေ့စဉ်ထုတ်ပြန်ချက်တွေထဲမှာကလေးမျိုးကတီးပြူလူနာသေဆုံးမှုနဲ့ပုံများတာပေါ့အဲ့ဒါပုံများတော့အပြင်မှာဖြစ်ပြနေတဲ့ကိုဟာကိုကုနဲ့ညီလာတွေပေါ့အဲ့ဒါပုံများတော့အပြင်မှာကတီးဆုံးမှုနဲ့ပုံများတာပေါ့ကျမကြီးဝန်ကြီးဌာနရဲ့နေ့စဉ်ထုတ်ပြန်ချက်တွေထဲမှာကလေးမျိုးကတီးပြူလူနာသေဆုံးစီးရင်ကမများပေမဲ့ယောဂလူနာတွေကိုအကူအညီပေးသူတွေကတော့ တတိယဆိုင်ကိုဗစ်ရောဂါကာလအတွင်းသေဆုံးနေသူ300လောက်ရှိနေပြီလို့ခန့်မှန်းထားကြပါတယ်။စကိုင်းတိုင်းကလေးမျိုးနယ်နဲ့ချင်းမြင့်နယ်သီးသိမ်မျိုး၊သွန်ဆိုင်မျိုး၊ကြီးကားမျိုးနယ်တို့မှာ COVID-19ရောဂါကြောင့်ခရိယာမှုတော်ဆောင်60ဦးသေဆုံးတယ်လို့နိုင်ငံတကာချင်းခရိယာမှုတော်ဆောင်များမိသားအဖွဲ့ International Chin Christian Minister Fellowship ICCMF အဖွဲ့ပြောရေးဆိုခွင့်ရှိသူ Charity Thu ကအခုလိုပြောပါတယ်။ကျမတို့ဈေးကောက်ထားတာ60ပြည်ပါတယ်။အများ
ကိုဗစ်ရောဂါကြောင့်သေဆုံးသူကိုချင်းရိုးရာရအလောင်းမြေမြုပ်တို့ကြိုးရာကအစပြုပြီးကူးစက်မှုတွေရှိလာတယ်လို့လဲသောချယ်ရီတီထူးကခုလိုဆက်ပြောပါတယ်။ချင်းရိုးရာချင်းဥက္ကဋ္ဌအတိုင်းပဲဒီတယောက်ဆုံးသွားပြီဆိုရင်သူရဲ့ရုပ်ကလပ်နားမှာပေါ့နော်အတူတူမချမချင်းပေါ့ပတ်ပတ်လည်းမဆိုင်ပြီးတော့မှတချင်းသူပေးတယ်၊ကြည့်တောင်းပေးတယ်၊ကြားဟောပေးတယ်ပေါ့နော်အဲ့ဒါလည်းလုပ်ရင်းနဲ့ကူး
Roma, the Uzi, Suzuba, Yak Chauce, Guelon Kerelo, Pobia Tavare, Chimine, Tonsa Munen, Giga Munen, Male, Kubin and Dika Yoga Jow, Tezo Mubiala Relu, Tonsa Munen, Prahida Fuet, Tawan Shidu Duga, Kulu Piovare. ဒီဆုံးမှာလောကဒုစရမြင့်နေမှာ Oxygen Boo along Long Machida at Wet, Mandele Sagan, Yango Mudema, Mayuni Yabi, Achene Pusula Magule, Tirakaniga, Suini Java, Rekamia.
Nangoema, the Kaminama, Govijo, Nota Beluga, Natsila, the Lame Jagan Diabame, Kuro, Kalimu, Kovichin, Sabame, Menega Zona Toya, Tenidemari, Govioga, and Tisolu, Yaulize, Shikere, Sakai Nang Klimu Nema, Oxygen Uri, Yibo, Luani Elu, Pride of Pega, Piovari, Govioga, the Jobian Chibano Tula, the Chaminari Male, Lunar oxygen uri, Lunar Yabu, Kakeni, Jow, Yangonga, Ladrigo, Guamiatu, the Javame.
Clinio Voga, Jibo Lunari Dre, Triaco, oxygen u, Long Ayala Luetjong, Shinigo Prahitaka, Uchiso Uga, Fiwego, Piovare, Luetcha Mialare, oxygen u, Yare Niagani, Yalu, Shakwe, Wayunia, John Tuga, Piovare.
ကိုရနော်လို့ပြနိုင်မှာအချင်းချင်းပါဗျ။ကိုရနော်လို့ပြရနော်နော်နဲ့ဆက်ကြရီမှာမှာဒါပြည်ချေရောက်ပြီးဆောက်သွားမိကြတာဗျ။ဒီရက်တော့လေ။ဟိုတချို့မိသားစုကနေလေးတွေပဲရှိရတော့လေ။စံတော်ဝါနဲ့လောက်ရတာဆိုတော့အောက်ဆီဂျင်တပူးနဲ့တပူးချိန်နေတဲ့အချိန်မှာတောင်မှစိတ်ဆုံးသွားတာရှိရဗျ။လက်တွေ့ပါဗျ။ကလီးမျိုးမှာမနေ့ကကိုဗစ်ကြောင့်အရောက်40တည်ဆုံးခဲ့ပြီးတပတ်တွင်မှတည်ဆုံးသူ
158ရောက်ရှိလာတာပါ။ကလီးမျိုးမှာလိုအပ်နေတဲ့အောက်ဆီဂျင်ကိုရွေးဝေးဒေသတွေမှာသွားပြီးဖြည့်တင်နေရတဲ့အတွက် Bright up where you got Lunar Zigo, a chimmy yaw, Pobego, Kakanibare. Tajalem Lula added the Somuli Pilaraba. ပြီးခဲ့တဲ့ဇွန်လထဲမှာလည်းကလေးမျိုးမှာတည်ဆုံသူ290ဦးရှိခဲ့ကြောင်းကလေးမျိုးနဲ့ခရီးရန်တင်ဆိုင်ကော်မတီကထုတ်ပြန်လာပါဘူး
။ဟိုဘလောက်တဲ့ပေါ်တော့ကျွန်တော်တို့ကအားလုံးစုပေါင်းပြီးလှုပ်ဆောင်လို့ဆောင်ပေါ့နော်။ဘုံကမန္တလေးကမြို့ကအချိန်ဖြစ်မသေးနိုင်တဲ့ခါကလိုအပ်ချက်တွေအများကြီးရှိနေကုန်ကြရ။ကျွန်တော်တို့ကမုံငါကိုလည်းသာရှိတဲ့ကားနဲ့တင်ပြီးလိုက်ရတယ်။မန္တလေးကိုလည်းသူ့ရဲ့ကားနဲ့တင်ပြီးလိုက်ရတယ်။အဲ့အစနေနဲ့လုံနေရတယ်ကြ။ကျန်ရတဲ့ဒီမှာပဲဖြစ်ကြတဲ့ခါကျတော့ဒီကလည်းတန်းစီရတယ်လုပ်ပြီးတဲ့ကလေးတွေပဲသင်တန်းနဲ့အချိန်ကြီးကုန်သွားကြတာလို့ပေါ့နော်ဆိုတော့တို့ဖြစ်စီနေတဲ့ဘဝတော့ဟိုအသိဉာဏ်ပေါ့ဗျာနည်းနည်းကြီးမျှဝေချိန်တိုင်းနဲ့ကျန်တော့ချိန်နဲ့အချိန်နဲ့လည်းရတာပေါ့ဗျာ
ရုပ်ဝေဒေသတွေမှာအောက်ဆီဂျင်ထုတ်လုပ်တဲ့စက်ကိုဝယ်ယူတက်ဆင်ထားပေမဲ့ကျက်စမီကအပြည့်အဝမရလို့တခြားကနေမှာယူအသုံးပြရတော့ဖြစ်ပါတယ်အထူးသဖြင့်တောင်ပေါ်ဒေသတွေမှာအောက်ဆီဂျင်အိုးရဖို့ပိုပြီးခက်ခဲကြောင်းဒီလိုမျိုးကိုဗစ်ရောဂါအရေးပေါ်တုတ်ပြင်ရေးဖွဲ့ကတာဝန်ရှိသူကပြောပါတယ်
။အခုအောက်ဆီဂျင်ဘူးစီးတက်လာဆိုတော့ပေါ်ပြီလားဆိုတော့ W3 ကျော်အောက်ဆီဂျင်ပြည်လာတဲ့ပုံမှန်တည်းရနေရှိရ။ဆိုဝေးရဲ့တူကိုကောင်ကျက်တွေ1000ဟောကောင်ကျက်တွေတန်းထားတဲ့နေဆို1000လောက်ကြမယ်ရှိတာဒါ4000ပေါ့။ဒါတည်းကတန်းစားကအတော့အပြန်တန်းစားကလည်းရှိ
တယ်။ရန်ကုန်နဲ့မန္တလေးလိုနေရာတွေမှာလိုအပ်ချက်နဲ့ပေးနိုင်တဲ့အာမမျှတာတဲ့အခြေအနေတွေဖြစ်နေပါတယ်။ရန်ကုန်ကအောက်ဆီဂျင်တန်းငွေဖြည့်တင်တဲ့စက်ရုံ3ခုစလုံးမှာတစ်မျိုးလုံးကအိုးတွေစုပြုံတန်းစီထားအကြောင်းပေးဆက်ခြင်းပရိုက်တာကဦးတင်မောင်ကပြောပါတယ်
။ကျွန်တော်တို့အောက်ဆီဂျင်စက်ရုံမှာတန်းစီနေပါတယ်။ရမယ်မရဘူးဆိုတော့ဒီနေ့ကတော့မရနိုင်တော့ဘူးကျမတို့အိုးတွေချထားခဲ့တယ်။အိုးတွေကတော့အများကြီးပြထုံနေကိုချီနေတာပဲ။အဲ့လိုတနည်းအားဖြင့်နေရာမှာအဲ့လိုကိုချီနေတာ။ဆိုတော့ကျွန်တော်တို့အခုကဘယ်ကြည့်လို့ဒီရပါမသိဘူး။အော်ကျွန်တော်တို့တောင်းလို့ကကျွန်တော်တို့လိုက်နေတယ်ကြာ။ရဖို့ဆိုလို့လိုက်နေတယ်။စက်တွေကလည်းကျက်တဲ့စက်ကလည်းပြည့်။အဲ့ကမီးရရင်ဆိုတာတမျိုးပေါ့ဗျာ
အောက်ဆီဂျင်40လီတာအိုးကြီးတစ်လုံးကို2,300ကျပ်15လီတာအိုးကို3,000ခွဲကျပ်နဲ့10လီတာအိုးတော့3,000ပတ်ဝန်းကျင်အထိဈေးတက်လာပြီးဈေးကွက်ထဲမှာတော့ရှာဖွေဝတ်ခက်ခဲသွားကြောင်းပရိုက်တာအဖွဲ့တွေကပြောပါတယ
်ကလေးမျိုးကိုဗစ်အခြေအနေရန်ကုန်ကလာတဲ့တရင်ကိုအမျက်သူပြပြသွားတာပါမြန်မာနေဆက်ထိုင်းဘက်ခြံကကိုဗစ်ကူးစက်မှုအခြေအနေမတိုင်ခင်ရခိုင်ဘက်ကအခြေအနေကြည့်အောင်ပါကိုဗစ်ကူးစက်မှုပိုတိုးလာနေတဲ့ရခိုင်ပြည်နယ်မှာကိုဗစ်ထိန်းချုပ်ရေးစီကံတွေတင်းကျပ်ထားသလိုရခိုင်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကွန်တို့ရဲ့စခန်းတွေကိုဒီလ15ရက်နေ့ကစပြီးဇူလိုင်လကုန်အထိယာယီပိတ်ထားမယ်လို့ရခိုင်ပြည်နယ်အာရဗန်တွေကပြောပါတယ်။အခုလိုနယ်စပ်ကွန်တွေကိုပိတ်တာကြောင့်သူတို့အနေနဲ့ဈေးကွက်ပျောက်ဆုံးလာပြီးရှိတယ်လို့ကုန်တွေတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့တဲ့ရင်ကိုသိန်းထိုက်ဦးပြောပြပါမယ်
။ကိုဗစ်ကူးစက်မှုတွေဒီနေ့တခြားတိုးလာနေတဲ့ရခိုင်ပြည်နယ်မှာကိုဗစ်စီကံတွေကိုတင်းကျပ်ထားသလိုတတိယလိုင်းကိုဗစ်ဒီပြလူနာစတင်တွေ့ရှိခဲ့တဲ့ရခိုင်ဘင်္ဂလားဒေ့ရှ်နယ်စပ်ကုံသွယ်ရေးစခန်းတွေကိုနှစ်ပတ်ကြာယာယီပိတ်ထားဖို့ရခိုင်အာဏာပိုင်တွေကဆုံးဖြတ်ထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုအဓိကကုန်ကူးနေတဲ့စစ်တွေနဲ့မောင်တော်မြို့နယ်တွေမှာရှိတဲ့နယ်စပ်ကုံသွယ်ရေးစခန်းတွေကိုဇူလိုင်လ15ရက်နေ့ကစပြီးလကုံနဲ့အထိနှစ်ပတ်ကြာပိတ်ထားမှာဖြစ်တယ်လို့လည်းရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရရခိုင်ပြည်နယ်ဥပဒေချုပ်ဦးရသိန်းကပြောပါတယ
်။နယ်စပ်ကုံသွယ်ရေးကိုလည်းခိတ္တပိတ်ထားရင်ကောင်းမယ်လို့သုံးသက်ကြပါဆိုတော့မနေ့ကတော့သုံးသက်တာပေါ့လေသုံးသက်တော့ကျွန်တော်တို့လာမယ့်ရတပရိရဲ့မှာပုံမှန်ကျွန်တော်တို့အစိုးရအဖွဲ့အစည်းအဝေးရှိပါတယ်အဲအစိုးရအဖွဲ့အစည်းအဝေးမှာတော့ဆိုတော့မနေ့ကဆွေးနွေးတိုင်ပင်ထားချက်တွေကိုဆုံးဖြတ်သွားဖို့ရှိပါတယ်အဲကျွန်တော်တို့ကတော့အခုလ15ရက်ကနေပြီးတော့ကဒီဇူလိုင်လကုန်တဲ့အထိကိုနှစ်ပတ်တာကာလအတွင်းအဲနေဆက်ကုန်တွေရေးစစ်တွေတက္ကနာအနောက်မောင်းတော်တက္ကနာစခန်းတစ်ခုလုံးကိုရပ်ထားဖို့အစီအစဉ်တွေလုပ်ထားပြီးဖြစ်ပါတယ်တက်ဆိုင်ရာကုန်တယ်တွေပေါ့နောက်ရင်တွေပေါ့ဒါတက်ဆိုင်တဲ့အဖွဲ့အစည်းတွေပေါ့နေဆက်ကုန်တယ်ရေးနဲ့ဆက်ဆက်တဲ့အဖွဲ့အစည်းတွေစီကိုလည်းတတိပေးထားပြီးပါ
ကြီးခဲ့တဲ့ဩဝလအတွင်းကစတင်ပြီးရခိုင်ပြည်နယ်စစ်တွေမြို့မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကုန်ကူးပြီးပြန်လာတဲ့ကုန်သင်းမော၄စီးကကုန်တယ်တွေကိုကိုဗစ် -19 ရောဂါရှိမရှိကျန်းမာရေးတာဝန်ရှိသူတွေစောင့်ကြည့်စစ်ဆေးနေတာမှာအတိပြုလူနာ၄ယောက်တွေ့ရှိခဲ့တာဖြစ်ပါတယ်။အခုလိုလည်းဆက်ကုန်သွယ်ရေးစခန်းတွေကိုယာယီပိတ်လိုက်တာဟာရခိုင်ပြည်နယ်အတွက်ဒိုင်ရိုက်ထိခိုက်မှုတစ်စုံတစ်ရာမရှိပေမဲ့ကုန်တယ်တွေအတွက်တစ်ဖက်နိုင်ငံမှာဈေးကွက်ပျောက်ဆုံးလာရှိတယ်လို့ကုန်တယ်တွေနဲ့စက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးကပြောပါတယ်။
အော်တခါကလည်းကျွန်တော်7လကျော်9လနေပါတော့ပိတ်တော်တဲ့အတွက်အဓိကပြဿနာကကျွန်တော်ဟိုဘက်တစ်ဖက်နိုင်ငံမှာကျွန်တော်တို့မှာဈေးကွက်ပျောက်တော်တယ်ဈေးကွက်ပျောက်တော်ဆိုတော့ဒီကထက်တဲ့ကုန်တွေကဟိုဘက်နိုင်ငံမှာတစ်ဖက်နိုင်ငံမှာကျွန်တော်တို့စီကမတော်တော့သူတို့ကလည်းရတဲ့နိုင်ငံတွေကနေသူတို့ကနှိဝေရတာပေါ့လေနှိဝေတဲ့ခြင်းမျိုးပြန်ပွင့်လို့ရှိရင်ကျွန်တော်တို့ကဒီဘက်ကပို့ပြီးတော့ဟိုဈေးကွက်ရှာရတဲ့ဘက်ကရရှိပြီးသား market တွေကနေနေပျောက်တော်တယ်ဆိုတဲ့အတိုင်းအတာလေးတော့ရှိတယ်
ပြီးခဲ့တဲ့နှစ်ကလည်းကိုဗစ်ကူးစက်မှုတွေကြောင့်နေဆက်ကုန်သွယ်ရေးစခန်းတွေကို ကျွန်တော်တို့ဆက်ကုနေအောက်ကလာကစတင်ပြီးနှစ်ထောင်နှစ်ဆက်တခုနှစ်အေဗီလာအထိရှစ်လကျော်ကြာပိတ်ထားခဲ့ရပါတယ်။ကြာဖွင့်လာလာပိုင်းတော့ပဲရှိသေးတယ်။ရခိုင်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကုန်သွယ်ရေးစခန်းတွေကိုလက်ရှိမှာလဲကိုဗစ်ကြောင့်ထပ်မံပိတ်ထားရတာပါ။နယ်စပ်ကုန်သွယ်ရေးစခန်းတွေကိုနှစ်ပတ်လောက်သာပိတ်ထားပေမဲ့ကိုဗစ်ကူးစက်မှုတွေပေါ်မှာမူတည်ပြီးလိုအပ် Luru Nene, Jamaina Agada when you Tanaga Tobiande, Kobe Siga, Jamaisana Sigandama Chadigo, Lainabu, Taidon Tower, Kina.
Yakaimama, Gobi John Nezakon, Pileyare John, Yakanga, Ladrin, Kodinta Ubeda Baraba. Sandy Vega diverging in Biogin, Miman is a time bet and Kobi Chini Chiaba. Timeman is a talk pine, Meson Yuga Sayonima, Coronavirus Gusamu Bumiala and Yedre, at a Joseon Yi Pongu Tap Pileyare. Talk Pinema, Kuso, and the Varian Kovit, the Buluna, the Tongaya, Jodavavi. Tijong view is in the Mayimaga, three people Tavari.
Tanyaman is that Tapinema, the bad doing, Kovit Kusamu, the Tong Job Chilabi, the bad or doing, Sayon Shiong, Shipyanglo, the Mari, Yane Chibi, Kusamu, Chinivare, Tidre Tapine, Ochoyemu, Ponra Pio Raya, and Mayne, Mesong Yune, Dringa, Dolphon Ajiza, a Tejo Sayon Weneone. The child tells you, say you need to cool bowing, say you don't you would tap be like beach about it. Mason yoga, young you look the mapwega, over the year, towing and matuza danga. Pay like yare, say you need a patalo, a cool job yare.
But then, make good dog found you, yeah, be the dumb heart of found you, me. I know you, and I'll be the subo yo. Subo yo, go out like Ganapuna mare. Oh, Mania Tito, the dog found, nayo, here, what the yacht, allow she. Be the subo yo male, have a long she, they look your little man, lost it to them who sit hard at the potion if she turned it as early.
A cushion, you met some unit, dream of it, a tato say on she on it. Say you look down your manning and marry a miazu need tiny day. Dang, I put them a nego, peso can that be, winter quenigo, pay tabare. Eri Neariga, Kobe a tiju lunarigule, tijata, kutara, saujidari, lokebare, Pine a twin, Kusamuri, select chipwana de a chinichi raja, Jamai a puerine, Nemi anavine, yebo, siwe loni jabare, Pine ocho yemu, ponra, pion, rataro, Taimbadane, kulu, jodavare,
Jamata, doi, Kanakamagan, ropito, jamat, nakab dai, jatang soon, contact, my tinkan, cup.
A cuso ye met on your net, Dreamave, a tato sayon shione, sayon look down your manning and lari, miazu ni tiny day, Dayang Abu Temenego, peso canta be, winter quenigo, petabare, Eri Neariga, Kobe a tiju lunarigule, tijata, kutara, saujidari, lokebare, Pine a twin, Kusamuri, select chip one idea at Chinichi Raja, Jamai a puerine, Nemi Anavine, yebo, siwe loni jabare, Pine ocho yemu, ponra, pion, rataro. Taimbadane akulu jodabare, tapine re ma si nire duri e due. Kobe pilaen kutabo yebo kutayi seyoni niari lo tabare. Pido tapine re ma drenche le di yayu naibu yebo ponla nile punabare subi taimbadane josu dabare. Lolo zero kusamuri tinire atejo seyoni rira mjamalu tamari e due. Sana yekari loa chete si nire lule matuza jenga subare.
Akuma te duire di subo yon badu baru solution le di wabo siwari.
ပြီးတော့ကဟိုဘယ်လိုပြောမလဲကာကွယ်ရေးပစ္စည်းပေါ့နော်လက်အိတ်တို့မှာခောင်းပိတ်တို့ဒါဒါမျိုးတွေအဲ့ဒါမျိုးလည်းလိုအပ်ချက်ရှိနေတယ်ပေါ့နော်ဟိုရက်ခါစမ်းတဲ့ရက်ခါကတော့သူတို့အဲ့အနည်းငယ်ကသူတို့အမိုးသိန်းယုံလို့ပါတော့အဲ့နောက်ဝင်ကျင်ကယုံရတော့
1000
ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုကိုငင်းချန်ပြောပြပါမယ်အခုရပိုင်းနေအတွင်းမှာရှမ်းပြည်နယ်မြောက်ပိုင်းမူဆယ်နယ်ကိုခိုင်မြို့နယ်တွေဘက်မှာစစ်ကောင်စီတပ်တွေနဲ့ MNDA ခေါ်ကိုကန့်တပ်ဖွဲ့တွေကြားမကြာခဏတိုက်ပွဲတွေဖြစ်ပွားနေတာပါဒီကနေ့မနက်ပိုင်းမှာလည်းမူဆယ်မြို့နယ်မုံကိုမြို့အရှေ့ဘက်မှာရှိတဲ့တရုတ်မြန်မာနယ်စပ်ဒေသကဖောင်းဆိုင်ကျေးရွာအနားမှာ
တိုက်ပွဲဖြစ်ပွားခဲ့တယ်လို့မူဆယ်ဒေတာကန်တူက VOA ကိုပြောပါရယ်
အခုလည်းဖြစ်တယ်ဒီမနက်အစောလည်းဖြစ်တယ်အခုနောက်ဆက်ဖတ်ကြည့်ဖို့လဲအချိန်ကပြင်းမာနေတယ်ပြောတယ
်ဒီတိုက်ပွဲကြောင့်ခြေရွာ၄ရွာကလူ300ကျော်ဟာနေရက်ဆွန့်ခွာပြီးတော့ယာယီခလုံးရေးစခန်း IDB ကမ်းမှာနေထိုင်နေရတယ်လို့လည်းဆက်ပြောပါရယ
်အခုကျွန်တော်တို့ခြေရွာက၄ရွာချိန်ချာ88ဈာမအပေါင်းအားလုံးက330ပဲအခုကျွန်တော်ဟိုပေါ့ IDB စခန်းတို့ဒီဖုန်းဆိုင်နဲ့နေတဲ့နေရာပေါ့အဲ့နေရာမှာ IDB စခန်းလုပ်ပြီးတော့နေကြတော့
လောလောဆယ်မှာတော့စစ်ရှောင်းတွေကိုကူညီထောက်ပံ့မဲ့သူမရှိသေးကြောင်းနဲ့ဘာသာရေးလူမှုရေးအဖွဲ့အစည်းတွေကကူညီဖို့ရှိပေမဲ့လည်းကိုဗစ်ကပ်ရောဂါကြောင့်မွန်ဂိုမြို့မှာလော့ဒ်ဒေါင်းပြုလုပ်နေတဲ့သတင်းတွေကြောင့်သွာလာဖို့ခက်ခဲနေကြောင်းလည်းပြောပါရယ်ဒီလ၄ရက်နေ့ကလည်းမွန်ဂိုမြို့အနီးမှာစစ်ကောင်စီတပ်တွေနဲ့ကိုကန့်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါရယ်ရှမ်းပြည်နယ်မြောက်ပိုင်းသိန်းနီကွတ်ခိုင်မူဆယ်နန့်ခန့်စတဲ့ဒေသတွေမှာတော့စစ်ကောင်စီတပ်တွေနဲ့မြောက်ပိုင်းမဟာမိတ်ခေါ် KIA ကချင် TNLA တောင်းပလောင် MNDA ကိုကန့်တပ်ဖွဲ့တွေအကြားမကြာခဏတိုက်ပွဲတွေဖြစ်ပွားနေတာပါဒီကနေ့မနက်ပိုင်းရှမ်းပြည်နယ်မြောက်ပိုင်းမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့သလိုကချင်ပြည်နယ်ဖားကန့်ဒေသမှာလည်းစစ်ကောင်စီတပ်ရဲ့စစ်ကြောင်းကို KIA ကမိုင်းဆွဲတိုက်ခိုက်တာတွေရှိခဲ့တဲ့အကြောင်းဒေသတွင်းသတင်းမီဒီယာတွေမှာဖော်ပြပါဗျ။ဒီတိုက်ခိုက်မှုကတော့ဖားကန့်မြို့နယ်ဆိုင်းအောင်ရွာအနီးမှာဖြစ်ခဲ့တာလို့ဒေသခံတဦးကပြောပါတယ်
မင်းက9နာရီလောက်ပဲဖြစ်တယ်။ကျွန်တော်ကြောက်တယ်ဘယ်လိုလုပ်ကြောက်ဒီနာသာသာဘက်ကတော့တိခိုက်ရှိတယ်လို့ကြောက်တယ်
။ထိခိုက်ဒေဆုံးနာတွေနဲ့ပတ်သက်လို့တော့ဒေချာမသိရသေးကြောင်းလည်းပြောပါရယ်။ဒေတာတွင်သတင်းမီဒီယာတချို့ကတော့စစ်ကောင်စီတပ်က9ဦးဒေဆုံးကြောင်းဖော်ပြတာတွေရှိပေမဲ့လည်းတရားအတည်ပြုချက်တော့မရသေးပါဘူး။တနင်္လာနေ့ညပိုင်းကလည်းညကြီးနာမျိုးအထွတ်ဗလမင်းထင်တရားမှာပြစ်ခတ်မှုတွေရှိခဲ့ပြီးတော့ဒီပြစ်ခတ်မှုကတော့စစ်ကောင်စီတပ်ကတက်လှမ်းပြစ်ခတ်တာဖြစ်တဲ့အကြောင်းဒေသခံတွေကပြောဆိုပါရယ်ဇွန်လ23ရက်နေ့ကဗလမင်းထင်တရားကစူပေါင်းဂိတ်ကို KIA ကတိုက်ခိုက်ခဲ့ပါရယ်ကချင်ပြည်နယ်အတွင်းမှာ2018ခုနှစ်ကစတင်ပြီးတော့တိုက်ပွဲတွေငြိမ်သက်ရာကနေဒီနှစ်မတ်လပိုင်းအတွင်းတိုက်ပွဲတွေပြန်လည်စတင်ခဲ့သလိုနေရာဒေသတော်တော်များများမှာ KIA ကတပ်မတော်တပ်စခန်းတွေနဲ့စစ်ရင်တန်းတွေကိုကြားဖြတ်တိုက်ခိုက်တာတွေရှိခဲ့ပါတယ်ခင်ဗျာ
ရှမ်းနဲ့ကချင်ဘက်ကတိုက်ပွဲတွေအကြောင်းရန်ကုန်ကလာတဲ့တရင်ကိုငင်းချမ်းပြပြသွားတာပါတရင်ပတ်စင်တန်းတွေမကြခင်နားဆင်ရပါမယ်အခုတော့ဆေးလောကသားတွေရင်ဆိုင်နေရတဲ့အခြေအနေဆက်ပြောပြပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအနာသိမိနောက်ပိုင်းဆရာဝန်တွေကျမရဲ့လူသားတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့အကြိမ်အရေအတွက်ဇာနဲ့ချီပြီးရှိခဲ့တယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကပြောထားပါတယ်မြန်မာနိုင်ငံကဆရာဝန်တွေဟာလူနာတွေကိုဆေးကုသပေးတဲ့အလုပ်ကိုတရားမဝင်လုပ်ငန်းတစ်ခုလို့လျှို့ဝှက်လုပ်ကိုင်နေရတဲ့အကြောင်းထွက်ပြေးတင်းဆောင်နေရတဲ့ဆရာဝန်လူငယ်တယောက်ကပြောပြပါရယ် EB တင်းဆောင်ဘောက်ကိုအခြေခံပြီးကိုသိန်းထိုက်ဦးပြောပြပါမယ
်လူနာတွေကိုကုသပေးနေတဲ့ဘုန်းကြီးကျောင်းတဲကယာယီစေကန်းကိုသူသွားတဲ့အချိန်မှာအနီးနားကလူတွေကသူ့ကိုပြန်လှည့်ဖို့တတိပေးခဲ့တယ်လို့ထွက်ပြေးတင်းဆောင်နေတဲ့ဆရာဝန်လူငယ်က EB တင်းဌာနကိုပြောပါရယ်အဲ့ဒီအချိန်လက်နက်ကင်လူကြီးတပ်ဖွဲ့ဝင်တွေကသူတို့စေကုသပေးနေတဲ့နေရာကိုစိန်ထားပြေးနေပါဘူးဖြစ်ပါရယ်စေဘဆရာပစ္စည်းတွေအားလုံးကိုသိမ်းယူသွားတယ်သူတငယ်ချင်းဆရာဝန်၄ယောက်နဲ့သူနာပြုဆရာမတယောက်လဲဇူနာတွေကိုကုသပေးနေတော့မှာပဲဖန်စီခေါ်ဆောင်သွားတာကိုခံခဲ့ရတယ်လို့ပြောပြပါတယ်။လုံချိုရေးချင်းတွေကြောင့်သူ့နာမည်ဘယ်သူပဲဝါဆိုတာကိုတော့ထုတ်ပြောခြင်းမရှိပါဘူး
။ Heroes due to our
action ဒီမနက်ကမှစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကျမကြီးဝန်ထမ်းတွေကိုတိုက်ခိုက်တဲ့အချိန်140ကျော်တဲ့တပ်တွေထောက်ထားရှိတဲ့အကြောင်း WHO ကမ္ဘာ့ကျမကြီးအဖွဲ့ကြီးကပြောပါတယ်။COVID-19 ရောဂါအသက်ဆုံးကုပေးခဲ့လို့ပြီးခဲ့တဲ့နှစ်ကတရားကောင်းတွေအဖြစ်ပြည်သူတွေဂုဏ်ပြုပြောဆိုကြတဲ့ကျမကြီးဝန်ထမ်းတွေဟာစစ်တပ်ကအာဏာရယူပြီးချိန်မှာတော့ချက်ချင်းရာဇဝတ်သားတွေအဖြစ်သတ်မှတ်ချိန်မှုနာကိုခံခဲ့ရတယ်လို့သူကပြောပြပါတယ်။ဆရာဝန်ရင်းနဲ့ဆေးဝင်တန်းတွေကိုအသက်သေစေတဲ့အထိစစ်တပ်ကရဲဆက်ဆက်တိုက်ခိုက်ခဲ့တယ်လို့လည်းသူကပြောပြပါတယ်။ဆေးရုံဆေးခန်းတွေကိုစစ်သားတွေတင်ထားတဲ့အတွက်လည်းစီကူသောက်ပေးနေတဲ့သူတွေကတရားရတဲ့သူတွေကိုဝိပုစုတောင်းတဲ့ဘုရားကျောင်းတွေမှာအိမ်တွေမှာလမ်းကျို့လမ်းကြားတွေမှာအထိရှို့ဝဲကုသပေးကြရတယ်လို့ပြောပါတယ်။အမေရိကန်ပြည်တော်စုမေရီလန်းပြည်နယ်ကုသရောဂါကာကွယ်ရေးနဲ့စီးပက်ဆန်ရပညာရှင်တွေရဲ့လူခွင့်ရေးအဖွဲ့ကဒေါက်တာဂျင်နီဖာလေးစ်ကတော့အခုလိုပြောပါတယ
်။ I mean they're putting their personal lives on the line.
ဂျမားရေဝင်တဲ့နေဟာလူနာတွေကိုသူတို့အသက်နဲ့ရင်းမီဆေးကုသပေးနေခဲ့တာပါ။သူတို့မိသားစုတွေလည်းအန္တရာယ်ရှိပါတယ်။တကယ်ကိုခက်ခဲတဲ့အခြေအနေမှာအလုပ်လုပ်နေရတာပါစာနာစိတ်အပြည့်နဲ့စွန့်စားလုပ်ကင်နေကြရတာပ
ါတခါတလေကို့မှာရှိတဲ့ပစ္စည်းတွေနဲ့ဓာမီထိုးပြီးခွဲစိတ်ကူးသပေးကြရတဲ့နေတွေလည်းရှိတဲ့အကြောင်းပြောပြပါရစေ ခွဲစိတ်ကူးသားတဲ့ဒါလက်ဝဲတွေ့တာနဲ့တက်ခိုက်ရေးလက်နဲ့ကိုင်းနေဆိုပြီးဖမ်းဆီးရေးယူခံခဲ့ရသူတွေလည်းမြန်မာနိုင်ငံမှာရှိတဲ့အကြောင်းဒေါက်တာလေးဆိုပြောပါတယ
် attacking health workers it's a violation of international human rights
ကျမ်းမာရေးဝန်ထမ်းတွေကိုတိုက်ခိုက်တာဟာနိုင်ငံတကာလူ့ခွင့်ရေးဥပဒေကိုချိုးဖောက်တာပါဆေးဘက်ဆိုင်ရာပညာရှင်တွေဆိုတာဘာလို့မဆိုကုသပေးရပါတယ်ဘတ်မရှိဘူးဆိုတဲ့ကြင့်ဝတ်အတိုင်းလှုပ်ဆောင်နေကြတာပ
ါဆေးရုံကြွေးကောင်စီဘက်ကတော့ဆေးရုံတွေမှာလှုပ်လာမလှုပ်ပဲသဘိမ်းပေါက်နေတဲ့ဆရာဝန်တွေဟာလူသက်သမားတွေလို့ဝေဖန်ပြစ်တင်ပါတယ
်ဒါဟာသူရေးနဲ့လူတက်နေတာလို့ပဲပြောချင်ပါသာဝမဂျီနိုဆိုက်လို့မခေါ်ရင်ဘယ်ဟာကိုဂျီနိုဆိုက်လို့ကျွန်တော်တို့ခေါ်မှာလဲလို့ပဲပြောကြင်ပါလေ
လူတွေတော်တော်များများကတော့သူတို့မိသားစုတွေမိဆွေတွေကိုရဲဆက်ဆက်တတ်ဖြတ်တဲ့စစ်သားတွေရှိရာဈေးုံဈေးကန်းတွေကိုမသွားရကြဘူးလို့ထွက်ပြေးထိတ်ဆောင်နေတဲ့လူငယ်ဆရာဝန်ကပြောပါတယ
် Don't dare to go to the hospital
ဒါပေမဲ့လည်းသူနဲ့တခြားဆရာဝန်တွေဟာဖျားနာဒဏ်ရာရတဲ့လူတွေကိုဆက်ပြီးကုသပေးကြရတယ်ဘလို့ပဲချင်းချောက်မှုတွေရှိရှိစစ်ပညာရှင်တွေရဲ့တာဝန်အရလူသားချင်းစာနာထောက်ထားမှုကိုရှေ့ရှုပြီးကုသပေးကြရတယ်လို့ပြောပါတယ်ချင်းချောက်မှုအန်ဒီရဲ့ကြားမှာသူတနေရာပြီးတနေရာပြောင်းရွှေ့နေထိုင်ကြရတယ်လို့ပြောပါတယ်စစ်တကာနာသိပြီးတဲ့နောက်ကိုဗစ် -19 ရောဂါကူးစက်မှုတွေတိုးလာခဲ့တာအိန္ဒိယနိုင်ငံတွေမှာလို့မျိုးရိုးဗီဇပြောင်းတဲ့ရောဂါပိုးကူးစက်မှုတွေတိုးလာမှာကိုမြန်မာပြည်ကချမ်းမကြီးပညာရှင်တွေစိုးရိမ်နေကြပါတယ်ဆေးရုံချိုးရေးကောင်စီကတော့စစ်သားတွေနဲ့မိသားစုဝင်တွေကိုပဲကိုဗစ်ကာကွယ်ဆေးထိုးပေးထားပြီးကာယရောဂါအခြေအနေပို့ပြီးတော့စိုးလာမှာကိုဂရုစိုက်တဲ့ပုံမရှိဘူးလို့ထွက်ပြေးတင်းချောင်းနေတဲ့ဆရာဝန်ကပြောပါတယ်လူနာတွေကိုစိတ်ကူးသဘေးနေတာဟာကမ္ဘာဘယ်နေရာမှာမဆိုတရားမဝင်လို့ရပုတ်ပေမဲ့လည်းမြန်မာပြည်မှာတော့ရှားစွမှုကျူးလွန်တဲ့လို့ရတခုလိုရှုတ်ဝဲလုတ်ကင်နေရတဲ့အကြောင်းသူကပြောဆိုသွားခဲ့တာပါဆေးဥကျွေးကောင်စီဘက်ကတော့တိုင်းပြည်တော်ဝန်ကြုံခဲ့ရတဲ့အချက်တဲတွေဟာရွေးကောက်ပွဲမင်းမတော်မှာမှုတွေကိုအခြေခံပေါ်ခဲ့တာလို့ AP သတင်းဌာနကတုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာ
အာဏာသိမ်းပြီးနောက်ပိုင်းပြစ်မှတ်ထားတခက်ခံနေရတဲ့စီလောကသားတွေရင်ဆိုင်နေရတဲ့အခြေအနေကိုသိမ်းထည့်ဖို့ပြပြသွားတာပါအခုတော့သတင်းပတ်ဆင်ကဏ္ဍတွေလည်းကြားပြီးမှုအရင်ဆုံးလူထုနဲ့ကျန်းမာရေးကဏ္ဍနားဆင်ရပါမယ်မြန်မာနိုင်ငံမှာကိုဗစ် -19 တတိယလှမ်းကိုပြင်းပြင်းထန်ထန်ကြုံတွေ့ကြဖို့အခြေအနေရှိတာကြောင့်ပြည်သူလူထုတွေနဲ့ကိုယ်ဝါကိုကိုပြီးတက်နိုင်တယ်များကြိုတင်ကာကွယ်ထားကြဖို့အရေးကြီးတဲ့အကြောင်းဒေါက်တာတန်စောကမေးမြန်းတင်ဆက်ထားပါတယ်
အနိုင်မှာကိုဗစ် -19 ကူးစက်ပြန့်နှံ့မှုတွေပြန်လည်မြင့်တက်လာတဲ့အချိန်မှာကိုဗစ် -19 ကာဝေးကုသရေးကိုဖိဖိစီစီလှုပ်ဆောင်ပေးမဲ့အဖွဲ့အစည်းတွေနေပါသွားတာကြောင့်ကိုဗစ် -19 ကာဝေးကုသရေးဟာစိုးရိမ်ပူပန်ရမယ့်အခြေအနေတစ်ခုဖြစ်ကိုရောက်ရှိလာနေတာပါကိုဗစ် -19 ကူးစက်ခံရတဲ့အခါအိမ်ကတခြားသူတွေကိုကူးစက်ပြန့်နှံ့မှုမရှိစေဖို့အတွက်မိမိအိမ်မှာတည်ကြားနေရတဲ့ခုကိုကြိုတင်စီစဉ်ထားကြရမှာဖြစ်ပါတယ်မိမိအိမ်မှာလေဝင်လူထက်ကောင်းတဲ့အခန်းတစ်ခုကိုကြိုတင်ပြင်ဆင်ထားပြီးရောဂါရှိသူအသုံးပြုရမယ့်အသုံးဆောင်ပစ္စည်းတွေကိုလည်းတည်တံ့ဖြစ်အောင်ပြင်ဆင်ထားတယ်လို့အရေးပေါ်အပလီကေးရှင်းမှာအထူးရောဂါကူးစက်ရောဂါဝင်တူဖြစ်သူဒေါက်တာဟိန်းထက်ကအခုလိုကြံပေးပါဗျာ
။ဟုတ်ကဲ့အဲ့လိုမျိုးကိုဗစ်တန်ရာရှိလာပြီးသူ့ကိုကိုဗစ်ဖြစ်နေပြီလို့တန်ရာရှိပြီဆိုရင်ပေါ့နော်ဒါမှမဟုတ်လို့ရှိရင်ကိုဗစ်ရှိရလို့နဲ့ထိတွေ့ထားတဲ့လူတွေပေါ့နော်လက္ခဏာပြနေတဲ့လူတွေကခုနကလူအခြေပြုစင်တာတွေပေါ့နော်ဒါမှမဟုတ်ထင်းချိုရီစင်တာတွေကိုမတော်နိုင်တဲ့အခါမှာကိုယ့်အိမ်မှာဒါတည်ကြနေထိုင်တယ်ပေါ့နော်တည်ကြနေထိုင်မယ်ဆိုရင်ကျွန်တော်ကဟိုတိတ္တအခံပေါ့နော်ဒါမှမဟုတ်ရင်လေးဝင်လေးတော့ကောင်းတဲ့အခံလေးတစ်ခုတော့ပြင်ဆင်ရမှာနော်ပြင်ဆင်မယ်ပြီးရင်ကိုသုံးမဲ့အသုံးဆောင်နေပြီးတော့တိတ္တထားမှာနော
်ကိုဗစ် -19 ကူးစက်ခံရတယ်လို့တန်တရားရှိပြီးမိမိအိမ်မှာတိကျအခန်းခွဲနေထိုင်ရတဲ့အခါရောဂါရှိသူရဲ့အသုံးဆောင်ပစ္စည်းတွေကိုတိတ္တထားရှိရမှာဖြစ်ပြီးမလဲမရှောင်သာလို့အထူးထူပေါင်းပြီးသုံးရမယ်ဆိုရင်ပြည့်စုံဆောင်ရှောက်ပေးရတဲ့သူတွေအနေနဲ့အသုံးဆောင်ပစ္စည်းတွေကိုမကင်တွယ်ခင်နဲ့ကင်တွယ်ပြီးချိန်နေမှာလက်ကိုတိတိကျကျဈေးကျော်တန်ဆင်ပေးဖို့လိုတယ်လို့ဒေါက်တာဟိန်းထက်ကပြောပါတယ်
တကယ်လို့မလည်းမချောင်တာအတူတူပေါင်းပြီးတော့သုံးရမယ်ဆိုရင်မကင်တွင်ခင်နဲ့ကင်တွင်ပြီးမှလက်ကိုစက်ပြတ်အသုံးပြုပြီးတော့စက်ပြတ်20ကျောင်းကျွန်တော်ကပြည်ချာချာဆေးရမယ်နော်ဒါမှမဟုတ်အဲ့ဒီကျွန်တော်တို့အယ်ကိုဟောပေါ့နော်60ရာခိုင်နှုန်းပေါ့နော်ပါတဲ့လက်တန့်ဆေးရည်ကိုအသုံးပြုလို့လည်းရ
တဲ့အိမ်ထဲအတူနေတဲ့သူတွေအနေနဲ့ဒီကြားခွဲနေထိုင်နေရတဲ့သူကိုစကားပြောဆိုတဲ့အခါအနည်းဆုံး6ပေကွာကနေနှာခေါင်းစီးတက်ဆင်ပြီးစကားပြောဆိုသင်တယ်လို့ဒေါက်တာဟိတက်ကပြောပါတယ
်ဟိုအိမ်သားတွေကိုဆက်သွယ်တဲ့အခါမှာကျွန်တော်ကပြောတာမျိုးသုံးတယ်ပေါ့နော်သုံးတယ်နဲ့အဲ့မဖြစ်မနေပြောရမယ်ဆိုရင်တော့ကျွန်တော်ကအနည်းဆုံးကျွန်တော်တို့6ပြီအကွာနေပြီဆင်းအောင်လုံးပေါ့နော်နောက်နှစ်ဖက် master ပြီးတော့ကျွန်တော်တို့ပြောကြမှာပေါ့နော်ဒီချာချာ master ပြီးတော့ပြောကြမှာပေါ့နော်ပြီးတော့နောက်တစ်ခုကကျွန်တော်တို့အင်းသားတွေနဲ့ပေါ့နော်အတူတူညှဝေပြီးတော့သုံးရတဲ့ပစ္စည်းတွေပေါ့နော်ပစ္စည်းဥမာဂျီပိုက်ကောင်းငကားလက်ကောင်းအဲ့ဒါတွေဆိုလို့ရှိရင်ကျွန်တော်တို့ကတိတိချာချာဟိုးတက်ဆင်ပေါ့နော်အဲ့လိုအဲ့ဒီနည်းလမ်းလေးတွေနဲ့ကျွန်တော်တို့ကဟိုကိုယ့်အိမ်မှာကိုယ်ပဲတည်စားနေထိုင်လို့
COVID-19
မြန်မာနိုင်ငံမှာတတိယဆိုင်အဖြစ်ပြင်းထန်တဲ့ပြန်ဖြစ်ဖို့ဦးတည်နေတာကြောင့်ပြည်သူလူထုနေနဲ့ပေါ်ပေါ်ဆက်ဆက်သဘောမထားပဲသိရှိပြီးသားကာဝေးနည်းလမ်းတွေကိုမမေ့မလျော့အားထုတ်ပြီးကာဝေးဆောင်ရွက်ကြပါလို့ဒေါက်တာဟင်းထက်ကအခုလိုတိုက်တွန်းကြံပေးပါတယ်။ဒီကတော့ကျွန်တော်တို့ကတော့ခုချိန်မှာပေါ့နော်ကျွန်တော်နိုင်ငံမှာပေါ့နော်ဒီမြန်မာနိုင်ငံတက်ဖြစ်တာတွေနဲ့ဆိုလို့ရှိ ဒီ ready made မရနိုင်ရင်တော့မရနိုင်တဲ့နေရာမှာသူဟာတန်လို့ပေါ့နော်လက်ချုပ်နှာခေါင်းကြီးလေးတွေကျွန်တော်တို့တက်ရမှာပေါ့နော်ပြီးလို့ရှိရင်အလက်စီးတဲ့အကျင့်ပေါ့နော်စီးတဲ့အကျင့်လေးကိုကျွန်တော်တို့လိုရမယ်ဒီတရားနဲ့တရားက6ပေအပေါ်ကနေကျွန်တော်တို့ကားပြောကြမယ်ပြီးလို့ရှိရင်ရှောင်းကျင်နိုင်တော့မှဘာကြောက်လို့ဆိုလို့ရှိရင်ကုကုကုဒီတော့လာလို့မတ်စတာတာကိုတက်မယ်ဒီတော့ပြလာခဲ့ပြီဆိုလို့ရှိရင်လည်းပြီးတော့အကြောင်းဘယ်လိုမျိုးဒီကြည့်လို့ဆိုရင်ဒီယောဂအကြောင်းဟိုစိတ်ဖြစ်ကြရည်ဆိုရင်ဘူးကန္နာလေးအဲ့အမျိုးလေးဖြစ်လာတယ်ဖြစ်လာပြီးတော့ဒီကိုဗစ်ကြောင့်မို့ဟိုအသက်ဆုံးရှုံးရမှာလားဆိုပြီးတော့သူတို့ဘယ်လိုမျိုးစိတ်ကနာမနေဖြစ်တာလို့ရှိရပေါ့နော်စိတ်ကိုတည်တည်ငြိမ်ငြိမ်ထားပြီးတော့ကျွန်တော်တို့ကဒီကျမကြီးဦးမီဆန္ဒကနေပြီးတော့ဆက်မှတ်ထားတဲ့ဒီလမ်းလေးတွေအတိုင်းပဲကျွန်တော်တို့ကုသမှုခံယူလို့ရှိရင်ရောက်ခင်းသွားနိုင်တယ်
မြန်မာနိုင်ငံမှာ COVID-19 ကူးစက်ပြန့်နှံ့မှုရေပြန်လည်မြင့်တက်လာပြီးကာဝေးကုသရေးကိုဖိဖိစီစီလှုံ့ဆော်ပေးမဲ့အဖွဲ့အစည်းတွေနှဲပါနေတဲ့အချိန်မှာပြည်သူလူထုအနေနဲ့ရောဂါကူးစက်ခံရပြီးတော့တန်လျာရှိပြီးမိမိအိမ်မှာတိကျခွဲနေထိုင်ရတဲ့အခါလိုက်နာဆောင်ရွက်ရမယ့်နည်းလမ်းတွေအကြောင်းကိုသတင်းပြုလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဒီလိုနဲ့ကျမရေးစီစဉ်ပြီးတဲ့နောက်မြန်မာအရေးသုံးသပ်ချက်နားဆင်အောင်ပါမြန်မာနိုင်ငံဟာမတူကွဲပြားမှုတွေကြောင့်ပြန်လည်နားလည်တိခံမှုနဲ့ထူထောင်လာခဲ့တဲ့နိုင်ငံဖြစ်ပေမဲ့ဒီဘကကူးစက်ဝင်ရောက်လာတဲ့ယူဆတွေကြောင့်စိတ်ဝမ်းကွဲပြားပြီးပဋိပက္ခတွေဖြစ်လာရတာလို့အမေရိကန်ပြည်ထောင်စု Rutgers University ကဂုဏ်သုဆောင်ပါမောက္ခမြမအရေးကျွမ်းကျင်သူ Joseph Silverstein ကသုံးသပ်ပါတယ်ပြန်လည်တင်ပြရေးအတွက်အတိတ်တိုင်းကိုပြန်ကြည့်ပြီးသင်ခန်းစာယူသင်တယ်လို့လည်းဆိုပါတယ်ပါမောက္ခ Silverstein ကိုဦးကျော်ဆောင်နာကဆက်သွယ်မိမြန်ခဲ့တာပါမကြသေးခင်ရပိုင်းအတွင်းကကွယ်လွန်သွားပြီဖြစ်တဲ့ပါမောက္ခကြီးကိုဂုဏ်ပြုသောအားဖြင့်ပြန်လည်ထုတ်လိုက်ပါရခင်ဗျာ
ကြကြီးဆွေးပါဆိုင်မြန်မာနိုင်ငံရဲ့အမျိုးသားရေးစိတ်ဓာတ်မှာဗုဒ္ဓဘာသာဟာဘလောက်အရေးပါပါသလဲဆိုတာကမြန်မာအမျိုးသားစိတ်ဓာတ်ပြီးဘာသာရေးနဲ့ကင်းလွတ်သောအမျိုးသားရေးစိတ်ဓာတ်လားသူဒီမဟုတ်ဗုဒ္ဓဘာသာနဲ့ဆက်စပ်မှုရှိနေပါလားဆရာကြီးဘယ်လိုသဘောပါသလဲ
Do I think Buddhism is linked to nationalism or Buddhism? I think that it is linked to both. There are differentAnd one can be both a nationalist and a Buddhist.
ဘုရားဘာသာနဲ့အမျိုးသားရေးဆက်စပ်နေပါသလားတခုနဲ့တခုဆက်စပ်နေပါတယ်အတူတူတော့မဟုတ်ပါဘူးဒါပေမဲ့လူတစ်ယောက်ဟာအမျိုးသားရေးဝါဒီရောဘုရားဘာသာဝင်ရောအတူတူဖြစ်နိုင်ပါတယ်တခုနဲ့တခုဟာဖီလာဆန့်ကျင်မဟုတ်ပါဘူ
းဆိုတော့မြန်မာအမျိုးသားရေးစကြဟာ secular nationalism လို့ခေါ်တဲ့ဘာသာရေးနဲ့ကင်းလွတ်သောအမျိုးသားရေးဝါဒမဟုတ်ဘူးပေါ့ခင်ဗျာ
Well Buddhism is a very importantway of life. It is not just a group of thoughts and
ဘုရားဘာသာဟာဘဝနေရေးအတွက်သိအရေးပါတဲ့နိလန်တရားဖြစ်ပါတယ်။ဒါဟာအတွေးခေါ်ယုံကြည်မှုတရားတာမကပါဘူး။လူတွေဟာတူးနဲ့တူဘလို့ဆက်ဆံနေထိုင်ရမယ်ဆိုတဲ့နိလန်လည်းဖြစ်ပါတယ်။ဘဝလမ်းညွန်မှာဒီတိုင်းလိုက်နာမယ်ဆိုရင်ဘသူမဆိုဘသူနဲ့မဆိုနေထိုင်နိုင်တဲ့တယောက်နဲ့တယောက်ပဋိပက္ခမဖြစ်ဘဲနေထိုင်ကြရမှာဖြစ်ပါတယ်။တစ်ဖက်ကိုတစ်ဖက်ကလေးစားရမယ်နိလန်လည်းဖြစ်ပါတယ
်ဆိုရာဘာသာကြားရင်းနဲ့ဘုရားဘာသာဝင်တွေအတူတူစင်တွဲနေထိုင်နိုင်တဲ့လမ်းစဉ်ဆွဲသဘောပေါ့ခင်ဗျာ
Oh absolutely and it's part of the history of Burma one of the problems today is people do not bother to read the history of
လုံးဝမကမ္မတယ်ဒါဟာမြမတမိုင်းရဲ့ဒစိတ်ဒေတာလည်းဖြစ်ပါတယ်ဒီကနေ့ပြဿနာတစ်ခုကတော့လူတွေဟာတမိုင်းကိုပြန်မဖတ်ကြတော့တာပဲဖြစ်ပါတယ်။လူတွေဟာမြန်မာနိုင်ငံမှာလာရောက်ပြီးစတင်အခြေချနေထိုင်ခဲ့ကြတာအဲ့ဒီထက်မှမတူကွဲပြားတဲ့လူမျိုးတွေဘာသာတရားတွေလူမှုအတိုင်းဝိုင်းတွေမျိုးမျိုးရှိခဲ့ပါတယ်။သူတို့တွေဟာငင်းငင်းချမ်းချမ်းနေထိုင်လာခဲ့ကြပါတယ်။ပျော်ပျော်ရွှင်ရွှင်နေထိုင်လာခဲ့ကြပါတယ်။တစ်မျိုးနဲ့တစ်မျိုးဝင်ရောက်ဖက်ဆွတ်တာလည်းမရှိခဲ့ကြပါဘူး။ဘာသာအယူဝါဒမတူတဲ့သူတွေကိုအတင်းဘာသာပြောင်းစေဖို့ကြိုးပမ်းခဲ့တာမျိုးလည်းမရှိခဲ့ပါဘူး။
ဆိုရင်ဒီကနေ့ဖြစ်လာတဲ့ပဋိပက္ခတွေအကြမ်းဖက်မှုတွေကြတော့ဘာသာရေးအသွင်ဆောင်တဲ့ပဋိပက္ခမျိုးတွေဖြစ်နေပါဆရာကြီး
Violence is something that is a long time developing as well in other words during this last century
အကျံဖက်မှုတွေဟာလည်းရေရှည်ဖြစ်ထွန်းလာခဲ့တဲ့ကိစ္စတရပါပဲ။ဒီနေ့ပြောရရင်အခုနောက်ဆုံးရာစုနှစ်မှာပါ။ဒါကိုလည်းနိုင်ငံတော်ဖြစ်ထွန်းရည်တည်လာမှုနဲ့ရှင်ပြီးတော့ရှုမြင်ကြရမှာဖြစ်ပါတယ်။တမိုင်းကိုနည်းနည်းပြန်ကောက်ရမယ်ဆိုရင်ဗမာတွေမြန်မာအလဲပိုင်းတစ်ခွင်ကိုအုပ်စိုးထားခဲ့စဉ်တုန်းကဒေသတဏ္ဍာန်တလျာကလူမျိုးစုတွေဘာသာရေးအတိုင်းဝိုင်းတွေလူမှုဝန်
ဘောရာမတူညီမှုတွေဖြစ်လာပြီးစတင်ရိုင်းနေလာခဲ့ပါတယ်တကယ်တော့အင်းကြီးချင်းနဲ့အချင်းချင်းရန်ဖြစ်တာစစ်တိုက်တာဟာဗုဒ္ဓဘာသာအစင်အလားအစ္စလာမ်အစင်အလားမဟုတ်ပါဘူးအင်းကြီးချင်းတွေကြားပျော်ရွှင်ငြိမ်းချမ်းစွာနဲ့လွတ်လွတ်လပ်လပ်နေထိုင်ခဲ့တဲ့အစင်အလားတွေသာရှိခဲ့ပါတယ
်ဆရာကြီးကဘာသာတရားနှစ်ခုစလုံးဟာပျော်ပျော်ရွှင်ရွှင်ငြိမ်းချမ်းချမ်းချမ်းစင်တွဲနေထိုင်တဲ့အစင်အလားရှိတယ်ဆိုတော့အခုပြဿနာတွေဖြစ်လာတဲ့ကြတော့ကောခင်ဗျာအဲ့ဒီတော့ငါကောင်းတဲ့အစင်လာတယ်အခုစိတ်သုံးသွားခဲ့ပြီလားသူဒီမို့အခုခါမှတစ်ဖက်ကိုတစ်ဖက်လွှမ်းမိုးခြင်းနဲ့စိတ်တင်များပုံမူပေါ်လွင်လာလို့လားဆိုတာဘယ်လိုပြောမှာဖြစ
် the mess that we are seeing unfold at the present time the fighting this disagreement is largely the outgrowth of the failure of the Burmese.
အခုကကျွန်တော်တို့တွေ့ကြုံလာရတဲ့ပြဿနာတွေတိုက်ခိုက်မှုတွေသဘောကွက်လက်မှုတွေဟာအဓိကအားဖြင့်ဗမာရင်းအနေနဲ့ဩဇာအာဏာကိုလူမှုအတိုင်းအဝိုင်းတစ်ခုလုံးအတွက်မျက်မျက်တတခွဲဝေကျင့်သုံးဖို့ပြက်ကွက်ရာကတဆင့်ပေါက်ဖွားလာတာပါ။တမိုင်းမှာလည်းအုပ်စိုးသူဘရင်မရှိတဲ့အခါဒါမှမဟုတ်အုပ်စိုးတဲ့ဘရင်အင်အားပြော့ညံ့တဲ့အခါမှာလူတွေဟာအုပ်စုလိုက်တခြားအုပ်စုတွေလာရောက်တိုက်ခိုက်မှဆိုလို့ကာကွယ်ခုခံလာကြပါတယ်။ဆိုတော့ဒီကနေ့အခါမှာမြန်မာပြည်သူတွေကြုံတွေ့နေရတဲ့စိတ်ဝမ်းကွဲပြားမှုတွေလူမှုဒုက္ခတွေဟာကောင်းမွန်တဲ့အုပ်စိုးမှုစနစ်တရားကိုမျိုးဆက်တစ်ခုကတစ်ခုကိုနီလန်းတကြလွဲပြောင်းချမှတ်ပေးနိုင်ခြင်းမရှိတဲ့ရလဒ်တွေလို့ကျွန်တော်ထင်ပါတယ်။ဒါကြောင့်မြန်မာလူ့အဖွဲ့အစည်းဟာငြိမ်းချမ်းသောလူ့အဖွဲ့အစည်းတရားဖြစ်မလာဘဲတယောက်လည်းပင်ကိုတယောက်ညှစ်ဖို့ကြိုးစားတဲ့လူ့အဖွဲ့အစည်းဖြစ်နေရတာပါ
။ဆိုတော့ဒီပဋိပက္ခတွေဟာငြိမ်းချမ်းစွာအတူရှင်တွဲလာကြသူရဲ့အထင်အားပြောင်းလဲပေါ်ထွန်းလာတဲ့သဘောပေါ့ခင်ဗျာ။တနည်းပြောရင်ငင်းညာရေးကတစင်ပေါက်ဖွားလာတဲ့အကြမ်းဖက်မှုတွေလို့ဆိုရမှာပေါ့ရှင
် Well I think there is no offer or belief that peace cannot exist between the various peoples in Burma and there were long periods of time when peace
မြန်မာနိုင်ငံမှာကွဲပြားတဲ့လူမျိုးစုတွေအကြားငင်းညာရေးမတည်တံ့နိုင်ဘူးဆိုတဲ့အခြေအနေတွေအယူအဆတွေကတော့မရှိခဲ့ဘူးလို့ထင်ပါတယ်။စင်ခေါ်မှုတစုံတရာမရှိဘဲငြိမ်းချမ်းရေးတည်တံ့ခဲ့တဲ့ကာလလဲရှည်ရှည်လျားလျားရှိခဲ့ပါတယ်
။ဆိုတော့အရင်ကမရှိခဲ့ပဲအခုရှိလာတာကြတော့ဆက
် We are seeing a number of new ideas being brought in by outsiders and that people who come from other areas bring with them the unhappinesshatred, disagreements, and impose it on the peoples who had for long periods.
အခုတော့အယူအဆတွေကိုပြင်ပကလူတွေကတစဉ်တင်သွင်းလာတာတွေ့မြင်နေရပါတယ်။ပြင်ပကဝင်ရောက်လာသူတွေဟာသူတို့နဲ့အတူစိတ်မချမ်းသာစရာတွေ၊မုန်းတီးစိတ်တွေ၊တဘောတာကွဲလွဲမှုတွေကိုတည်ဆောင်လာပြီးပြည်တွင်းမှာကာလရှည်ကြာစွာငြင်းငြင်းချမ်းချမ်းနေထိုင်လာသူတွေစီသွတ်သွင်းပေးနေကြတာတွေ့ရပါတယ်။အဲ့ဒီလိုနဲ့နှစ်ပေါင်းများစွာတည်ရှိလာခဲ့တဲ့ငြင်းချမ်းမှုပြက်ပြားစရာတွေဖြစ်လာရတယ်လို့ထင်ပါတယ်
။ဟိုနောက်တစ်ခုကဖဆဗလာခေတုံးကလည်းဗုဒ္ဓဘာသာကိုနိုင်ငံတော်ဘာသာအဖြစ်ပြဋ္ဌာန်းဖို့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြဿနာတက်ခဲရတယ်လို့ဖတ်ရပါတယ်။ဒါပေမဲ့ဒီလိုထိဆိုတဲ့အကြမ်းဖက်မှုတွေမျိုးတော့မဖြစ်ခဲ့ဘူးပေါ့ခင်ဗျာ
။ I am concerned about this idea that the emphasisOn a state religion is something that is fairly new.
ဒီယူဆမျိုးနဲ့ပတ်သက်ပြီးတော့ကျွန်တော်စိုးရိမ်ပါတယ်။နိုင်ငံတော်ဘာသာဆိုတဲ့အယူအဆဟာအတော်လေးနောက်ပိုင်းကျမှပေါ်ထွက်လာတဲ့အယူအဆဖြစ်ပါတယ်။အတိတ်ကာလ19ရာစု18ရာစုကိုပြန်ကြည့်မယ်ဆိုရင်ဘာသာကိုးကွယ်မှုမတူညီသူတွေဟာနီးနီးကပ်ကပ်နေထိုင်ခဲ့ကြပါတယ်။ဒါပေမဲ့သူတို့ခေါင်းဆောင်မှုနဲ့သူတို့နီးနဲ့သူတို့နေထိုင်ခဲ့ကြတာပါ။တယောက်ရေးတယောက်ဝင်ဆွတ်ဖက်တာလည်းမရှိခဲ့ကြပါဘူး။ဒါပေမဲ့ခစ်တိရောက်လာတော့အထူးသဖြင့်ဗုဒ္ဓဘာသာဝင်တချို့ကဗုဒ္ဓဘာသာသည်နိုင်ငံတော်ဘာသာဖြစ်ရမည်လို့တောင်းဆိုလာကြပါလေ။ တကယ်တော့နိုင်ငံတော်ဘာသာဆိုတာမရှိပါဘူးလူများစုကဗုဒ္ဓဘာသာကိုးကွယ်ကြတော့သူတို့ဟာသူတို့ကြင်ကြံလိုက်နာကြဖို့ပဲရှိပါတယ
်အခုလို့ဆိုတော့ဆေးရုံကဘာသာကွယ်လူမျိုးကွယ်ပြဿနာမရှိပဲအတူဆင်တွဲနေထိုင်လာကြတယ်အခုနောက်ပိုင်းကျတော့ဘာသာရေးလူမျိုးရေးပဋိပက္ခတွေဖြစ်လာတယ်ဆိုတော့မြန်မာနိုင်ငံသမိုင်းကခစ်စစ်ကြမှာတွတ်တက်မလာပဲနောက်ပြန်ဆုံးတဲ့သဘောပေါ်ဆိုင်ရှင
် I agree with you fully there was far much social harmony in Burma when the various groups lived under their own rules side by side peacefully acknowledging the paramountcy of the Burmese
ကျွန်တော်အပြည့်အဝသဘောတူပါတယ်မတူကွဲပြားတဲ့လူအဖွဲ့အစည်းတွေဟာသူတို့အုပ်ချုပ်ရေးနဲ့သူတို့အတူရှင်တွဲနေထိုင်ခဲ့ကြပါတယ်။ဗမာပြည်ကိုအကြီးအမှုအဖြစ်အတိအမှတ်ပြုလက်ခံထားကြပြီးအချင်းချင်းတဟဇာတရှိရှိနေထိုင်ခဲ့ကြပါတယ်။ဗမာပြည်ကလည်းသူတို့နည်းနဲ့သူတို့နေခွင့်ပြုထားခဲ့ကြပါတယ်။သူတို့ကိစ္စကိုဝင်မဆွက်ခဲ့ပါဘူး။ဒါကြောင့်မြမတမိုင်းမှာငြင်းကြံရေးရှိခဲ့ပါတယ်။လူမှုစစ်ပွဲတွေမရှိခဲ့ပါဘူး။ပြည်ပတိုင်းပြည်တွေနဲ့တော့စစ်ပွဲတွေအများကြီးဖြစ်ပွားခဲ့ပါတယ်။ဥပမာထိုင်းနဲ့ဗမာစစ်ပွဲတွေအများကြီးဖြစ်ခဲ့ပါတယ်။ဒါပေမဲ့ဒါဟာလည်းဘာသာကိုးကွယ်မှုကွဲပြားခြားနားလို့ဖြစ်ပွားခဲ့တဲ့စစ်ပွဲတွေမဟုတ်ပါဘူး
။ဟုတ်ကဲ့ဆရာကြီးအဲ့တော့ရှေ့ကိုညှော်ပြီးကြည့်မယ်ဆိုရင်ဒီလိုသဟာဇာတာရှိရှိငင်းငင်းချမ်းချမ်းနဲ့မတူကွဲပြားမှုတွေအကြားငင်းချမ်းစွာနေထိုင်နိုင်တဲ့စနစ်ကိုပြန်သွေးဖို့အတွက်အဲ့ဒီစနစ်မျိုးကိုဖန်တီးဖို့အတွက်ဘာတွေကိုကျွန်တော်ပြုပြင်ရမလဲခင်ဗျာ။စနစ်ကိုပြုပြင်ရမလား။နိုင်ငံတော်ကိုပြောင်းလဲရမလား။
Well, I think we have a base if we would only look back at it, and that is Aung San. General Aung San, when he led the Burmese people and he brought them together at the Panglong meeting, talked about the rights of peoples to be themselves.
I will now be let you know.ဘိုးကျော်အောင်ဆန်းကိုတွေ့ရပါလိမ့်မယ်ဘိုးကျော်အောင်ဆန်းဟာမြန်မာပြည်သူတွေကိုဥဆောင်ပြီးပင်လုံညီလာခံလှုပ်ရှင်တုန်းကလူမျိုးစုတွေသူတို့ဟာသူတို့လွတ်လွတ်လပ်လပ်စီမံအုပ်ချုပ်နေထိုင်ပိုင်ခွင့်ကိုပြောကြားခဲ့ပါတယ်မွတ်စလင်တွေကိုတော်လည်းကောင်းတခြားအုပ်စုတွေကိုတော်လည်းကောင်းဗုဒ္ဓဘာသာအဖြစ်ပြောင်းလဲဖို့သူမလုပ်ခဲ့မပြောခဲ့ပါဘူးငြင်းငြမ်းပြစ်ပြစ်မှုရှိနေသမျှသူတို့ဘာသာသူတို့နေကြဖို့သာပြောခဲ့ပါတယ်ဘိုးကျော်အောင်ဆန်းဟာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးကိုလိုလားပါတယ်လူမျိုးစုတွေတစုကိုတစုဝင်မဆွက်ဖက်ပဲခုဘာသာကိုနေထိုင်ရေးပဲဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီဇင်းမြစ်ကိုအခုပြန်မသွားကြတော့ပါဘူး။နိုင်ငံတော်ဘာသာဆိုတာမျိုးတွေလှုပ်ချင်လာပါတယ်။ကြံလူမျိုးစုအပေါ်ကြီးစိုးချေလဲလာကြင်ကြပါလေ။ဆိုတော့ကျွန်တော်သဘောပြောရရင်သမိုင်းကိုပြန်ကြည့်ကြပါ၊လေ့လာကြပါ။အဲ့ဒီမှာမြန်မာလူမျိုးတွေတဟဇာတရှိရှိပျော်ပျော်ရွှင်ရွှင်နေခဲ့ကြတာကိုတွေ့ကြရပါလိမ့်မယ်ဆိုတာပါပဲ
။ဦးစောရံတော်ရဲ့မြန်မာရေးသူမှတ်ချက်ကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးတရင်ချင်းချုပ်ကိုပြောပြပါမယ်။ရှိတော်ရှာနိုင်ငံများဖွဲ့အစည်းအဝေးနဲ့နိုင်ငံတကာတိုင်းဝန်ရဲ့အားပေးထောက်ခံမှုနဲ့အတူမြန်မာအာဏာသိမ်းစစ်ကောင်စီနဲ့တမကဒီမိုကရေစီနည်းကြရွေးကောက်တင်မြှောက်ခံထားရတဲ့ခေါင်းဆောင်တွေနဲ့ပါနိုင်ငံရေးဆွေးနွေးမှုတွေစလုပ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကဒီနေ့တိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂဒုစုံသက်ဆက်စည်းမှုTom Andrews ကတော့အာဏာသိမ်းစစ်ကောင်စီအတွက်အဓိကဝန်ကြီးရှာပေးနေတဲ့ရေနံနဲ့တဘောတန်းခွေလုပ်ငန်းကိုနိုင်ငံတကာကတန်ခတ်ပေးဖို့အရေးယူဖို့တောင်းဆိုခဲ့ပါတယ်အာဆီယံရဲ့မြန်မာအရေးနဲ့ပတ်သက်တဲ့ဘုံဘောတူညီချက်9ရပ်ကိုမင်းမဆက်ဆန်းအကောင့်ထဲဖွင့်နိုင်အောင်ကြိုးပမ်းနေတယ်လို့စင်ကာပူနိုင်ငံသားဝန်ကြီး VN Balakrishnan ကပြောပါတယ်။ဒါပေမဲ့လက်တွေ့ဆောင်မှုတွေနှောင့်နှေးနေတယ်ဆိုတာကိုလည်းသူကအတိအမှတ်ပြုပြောဆိုသွားပါတယ်။ဆန္ဒပြမိနောက်ပိုင်းဆန္ဒပြပြီးတွေကိုအကြမ်းဖက်နှိမ်နှင်းအင်အားသုံးနှိမ်နှင်းနေတဲ့ဂျာကပဲဆန္ဒချင်းဆန့်ကျင်ဆန္ဒပြဖို့တွေနေ့စဉ်မပြတ်ညှိုးဆုံနဲ့ဆက်ရှိနေပြီးဒီကနေ့မှာတော့7 July လို့တည်ကြတဲ့ရန်ကုန်တက္ကသိုလ်ကျောင်းသားတမကအဆောက်အဦဖောက်ခွဲဖြိုချဖျက်ဆီးခဲ့တဲ့59နှစ်ပြည့်ထိမ့်မဲ့ရန်ကုန်အပါအဝင်တခြားဒေသတွေမှာဆန္ဒပြဖို့တွေရှိခဲ့ပါတယ်။မြန်မာနိုင်ငံမှာဒီကနေ့ COVID-19 ရောဂါပိုးကူးသူ24နာရီအတွင်း 4,000 နီးပါးစံချိန်တင်တက်ခွဲအတည်ပြုတွေ့ရှိခဲ့တယ်လို့သေဆုံးသူကလည်းပဲ59ဦးထိရှိခဲ့ပါတယ်။ State at Home Amendment ထုတ်ပြန်တဲ့အထက်မှာတော့ရန်ကုန်တိုင်းက10မြို့နယ်ပေါ်ပါပါတယ်ခင်ဗျာ။ဗိုလ်ရုံးညအတွက်တရင်ကျဉ်ချုပ်ကိုပြပခဲ့တာဖြစ်ပြီးဒီညအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညအတန်းလွင့်အစီအစဉ်အတွက်ထုတ်လို့ရမှုကမဆုမမအတမိုင်းအင်ဂျင်နီယာကဘီကျူတင်ဖြစ်ပါတယ်။ဒီလိုမြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ဖက်အစီအစဉ်ကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 633ညလိုင်းဒိုမီတာ40 kHz 983ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းဒိုမီတာ150 kHz 1509တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေပေါင်းကဂင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေ။ ျွန်တော်ကြော်ကြသိပါခင်ဗျာ This program